Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်ဒီဇင်ဘာလ29ရက်ကြာသပတေးနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားပေါင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနေ့ကင်းသတင်းတွေကိုကိုဆံမိုးဝင်နဲ့အတူကြီးညာပေးမှာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအစ္စရေးပါလက်စတိုင်းနှစ်နိုင်ငံခြားရေရှည်ခံမဲ့ငြိမ်းချမ်းရေးသဘောတူညီချက်အတွက်လိုအပ်ချက်တွေကိုချပြလိုက်ပါတယ်အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့နှောက်ယှက်မှုတွေအတွက်အမေရိကန်ဘက်ကအရေးယူနိုင်ပေါ်ရရှိနေတာပါမြောက်ကိုရီးယားမှာပဲ့ထင်းတဲ့ဒုံးကျည်ပြစ်လွတ်နိုင်တဲ့စခန်းနောက်တစ်ခုကိုကောင်းကင်ကျုပ်တို့ဓာတ်ပုံတွေမှာတွေ့ရှိခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါရှာပါဦ
းကောင်းပါပြီရှင်သတင်းတွေပြီးနားဆင်ကြမယ်သတင်းလွှာတွေထဲမှာတော
့ It can't go without permission from the Myanmar government because anything that comes into the country has to come through customs there has to be government
ရခိုင်ပြည်နယ်အတွင်းမလေးရှားထောက်ပံ့ရေးသင်္ဘောသွားမဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးတန်းတန်တမန်ဟောင်းပရစ်လာကလပ်ပြောသွားတာပါဒီအကြောင်းနဲ့အတူနေရပြန်ဒုက္ခတဲ့တချို့ရဲ့နေရထိုင်ခင်းအခြေအနေနဲ့ဒီကနေ့ဒီဇင်ဘာလ29ရက်နေ့မှာကြာရောက်တဲ့ကရင်အမျိုးသားနှစ်သက်ကူးနေ့ကိုမြန်မာနဲ့ကမ္ဘာတဝန်းမှာရှိတဲ့ကရင်တိုင်းရင်းသားတွေဘလို့ကျင်းပကြတယ်လဲဆိုတာကိုတင်ပြပေးဖို့ရှိသလိုဗုဒ္ဓဦးနေ့ကကွယ်လွန်သွားတဲ့ဆရာမကြီးဒေါ်ဂျီအေးအကြောင်းတစ်ဆက်တစ်ဆောင်ကိုလည်းတင်ပြပေးသွားမှာပါအခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ဦးဆံမှုဝေတို့ပြောပြပေးပါမယ်ရှင်
အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအစ္စရေးနဲ့ပါလက်စတိုင်းတို့ကြားရေရှည်ခံမဲ့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့လိုအပ်တဲ့ကျဲပြန့်တဲ့စီကံချက်တွေကိုချပြခဲ့တယ်လို့နှစ်နိုင်ငံတီးရှိရေးဖြေရှားမှုကနေပဋိပက္ခအခြေအနေရောက်သွားမယ်ဆိုရင်အန်ဒီရဲ့တိတ်ကြီးချောင်းနဲ့သတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနမှပြောကြားတဲ့ဝန်ကြီးကယ်ရီရဲ့တနအိုင်ဂျန်မင်ကွန်းတင်မှာပြီးခဲ့တဲ့သတင်းပတ်တုန်းကလုံခြုံရေးကောင်စီကအစ္စရေးတွေရဲ့တွားရောက်အခြေချမှုကိုပြင့်တင်ရှုံချတဲ့ဆုံးဖြတ်ချက်တွေမဲမပေးပဲကြားနေဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးလည်းခုခံပြောဆိုတာပါ။အမေရိကန်ကကားလာကြာရှည်စွာမိတ်ဆွေဖြစ်တဲ့ရည်တည်မှုကိုတစ်ဆက်ဖောက်တဲ့ဆိုရဲအစ္စရေးရဲ့ဝေဖန်မှုကိုဝန်ကြီးကယ်ရီကပယ်ချလိုက်ပြီးအခုလိုကုလသမဂ္ဂမဲပေးမှုကနိုင်ငံငင်းချမ်းစွာတည်ရှိရေးတည်တံ့စေဖို့အဖြေရှာတာဖြစ်ကြောင်းပြောပါရယ်အစ္စရေးအနေနဲ့ဒီမိုကရေစီကျတဲ့ဂျူးတနိုင်ငံအဖြစ်ရည်တည်စေရေးအတွက်အမေရိကန်ဘက်ကနေရည်တည်မှာဖြစ်ပြီးမဲပေးမှုကအမေရိကန်စံတန်ဘိုးတွေနဲ့အညီလှုပ်ဆောင်မှုတည့်ရဖြစ်ကြောင်းပြောပါရယ်ဝန်ကြီးကယ်ရီရဲ့မင်းကွန်းနဲ့မှာကန့်သက်ချက်6ချက်ပါဝင်တဲ့အဆိုပြုချက်တည့်ချပြတာဖြစ်ပြီးဒီအဆိုပြုချက်ဟာနိုင်ငံငင်းချမ်းစွာတည်ရှိပြီးရှင်တွင်းတည်ထိုင်နိုင်မှုအမေရိကန်အစိုးရအတော်များများခက်ဆက်ဆက်ကသဘောတူထားတဲ့ရေဘူးရအချက်တွေတည်မြဲရေးအတွက်တင်ပြခဲ့တာလည်းဖြစ်ပါတယ်
။ရာချာဟာမကြသေးခင်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်နှောက်ယှက်မှုတွေပြုလုပ်ခဲ့တယ်လို့လူဒီများထင်ရှားတဲ့အမေရိကန်ပြည်ထောင်စု Republican Party အလက်ထွတ်တော်အမတ် Lindsey Graham ကပြောဆိုလိုက်ပြီးတော့ပြင်းထန်တဲ့ဒဏ်ခတ်အရေးယူမှုတွေခံရဖို့ရှိကြောင်းပြောလိုက်ပါတယ်။စီဝါရေးလုံငန်းရှင် Donald Trump ကိုအာဏာရရှိသွားစေခဲ့တဲ့နိုဝင်ဘာလ10ရက်ရွေးကောက်ပွဲမှာရုရှားရဲ့ပါဝင်ပတ်သက်ခဲ့မှုနဲ့ပတ်သက်ပြီးတော့ Congress လွှတ်တော်က2018ခုနှစ်အတွင်းမှာစုံစမ်းစစ်ဆေးမှဖြစ်တဲ့အကြောင်းအထက်တွတ်တော်မှ Graham ကဗဟုနေ့မှာပြောကြားလိုက်ပါတယ်။ပါတီကြီးနှစ်ရက်စလုံးကသဘောတူချက်မှတ်တဲ့ဒဏ်ခတ်အရေးယူမှုဖြစ်လာလိမ့်မယ်လို့မျှော်လင့်ထားကြောင်းရုရှားအတွက်အထည်နာစီမှာဖြစ်တယ်လို့ Mr. Putin ကိုပိုးပြီးတော့ထိခိုက်စေလိမ့်မယ်လို့ပြောပါတယ်။ဒါပေမဲ့အကြေတဝန်းတော့ပြောကြားခြင်းမရှိပါဘူး။ရုရှားအနေနဲ့ဒီလောက်ဆိုရင်သဘောပေါက်နားလည်ဖို့အချိန်တန်နေပါပြီလို့လည်း Graham ကပြောလိုက်ပါတယ်။တမရဗလဒမီယာပူတင်အနေနဲ့ပုံကိုရေးရဝင်ရောက်ပါဝင်ပတ်သက်နေတဲ့ Internet တိုက်ခိုက်မှုကြောင့်ရွေးကောက်ပွဲမှာ Trump ရဲ့ရှင်ပြိုင်ဘက် Democratic Party ကနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton အတွက်ထိခိုက်မှုဖြစ်စေခဲ့တယ်ဆိုတဲ့စွပ်စွဲချက်ပေါ်ရုရှားအစိုးရကတော့ညှင်းဆိုနေပါတယ်။ရွေးကောက်ပွဲမှာရုရှားကဝင်ရောက်နှောက်ယှက်ခဲ့မှုအတွက်အရေးယူမဲ့အတိုင်းအတာကိုသမ္မတဥဘမားအစိုးရကအခုတရပတ်သတင်းပတ်အတွင်းမှာကြေညာနိုင်တယ်လို့ Washington Post သတင်းစာကြီးကအင်္ဂါနေ့မှာရေးသားခဲ့ပါတယ်။အဲ့ဒီထဲမှာစီးပွားရေးနဲ့တန်တမာရေးအရာရေးယူမှုတွေပါဝင်တယ်လို့အစိုးရတာဝန်ရှိသူတွေကသတင်းစာကိုပြောကြားခဲ့ပါတယ်။
အရွေးကောက်ကန်သမရဒေါ်နယ်ထရမ့်ကသူ့ဝန်ကြီးများအဖွဲ့ထဲမှာမကြုံစဘူးစစ်ဗိုလ်ချုပ်ကြီးတွေနဲ့ဘီလီယံနာစီးပွားရေးလုပ်ငန်းရှင်ကြီးတွေအတော်များများကိုရွေးချယ်ထားတာမို့လွှတ်တော်ပြန်တခြားသူတွေပါအံ့ဩတကြီးဖြစ်ကုန်ကြပါတယ်။ထရမ့်ကသူ့ဝန်ကြီးများအဖွဲ့ထဲမှာပန်တဂန်စစ်ဌာနချုပ်ကိုဦးဆောင်မဲ့ကာကွယ်ရေးဝန်ကြီးနေရာအတွက်အငြင်းစားဗိုလ်ချုပ်ကြီးဂျိမ်းစ်မက်တစ်ကိုရွေးခဲ့တာမှာဝင်စစ်ဗိုလ်ချုပ်ကြီးအနည်းဆုံး3ဦးလောက်ကိုရွေးထားတာပါ။ ကမ္ဘာမှာအမေရိကန်ရဲ့ဩဇာရှိမှုနဲ့ပတ်သက်ပြီးဗိုလ်ချုပ်ကြီးမက်ဒစ်ကသူ့အမြင်ကိုဒီနေ့ဆော်ပိုင်းအောက်လွှတ်တော်ကြားနာပွဲမှာပုံမှန်လင်းလင်းပြောခဲ့တာဖြစ်ပြီး IS စစ်သွေးကြော်ရဲ့ချင်းချောက်မှုတွေအမေရိကန်ဟာပြက်ပြက်သားသားဥဆောင်မယ်ဆိုတာပြသဖို့ရှိမရှိမေးခွန်းထုတ်ခဲ့တာလည်းဖြစ်ပါတယ်။ Trump ကဘီလီယံနာတထေးကြီးတွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီး၅ဦးကိုလည်းရွေးချယ်ထားတာဖြစ်ပြီးဒီထက်က Exxon Mobil ကုမ္ပဏီအကြီးကဲ Rex Tillerson ကိုတော့နိုင်ငံခြားရေးဝန်ကြီးဖြစ်နေရွေးတာပါ။ Rex ကကမ္ဘာတလောအမေရိကန်ချိုးစီးပွားအပြင်းထန်လှုပ်ဆောင်မယ်သူလို့ Trump ကပြောပေမဲ့ဒီနေ့ဆန်းစီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့အစည်းအဝေးမှာ Rex သူကစီးပွားရေးသမားတဦးသာဖြစ်ပြီးအမေရိကန်အစိုးရဖြစ်ဖြစ်တခြားဘယ်နိုင်ငံရဲ့အကျိုးစီးပွားပဲဖြစ်ဖြစ်သူကိုစားမပြစ်ဘူးလို့ပြောခဲ့တာပါ။ Trump ရဲ့အခုလိုရွေးချယ်မှုကအစိုးရဝန်ထမ်းတွေနိုင်ငံရေးသမားတွေအတွက်စီးပွားရေးလုပ်ငန်းရှင်ကြီးတွေကအမေရိကန်နိုင်ငံကြီးပိုကောင်းအောင်လုပ်နိုင်မယ်လို့သူ့ရဲ့အယုံကြည်ချက်ကိုထင်ရှားစေတာဖြစ်ပါတယ်။ဒါပေမဲ့ဒီလိုရွေးချယ်မှုကိုစိုးရင်စိတ်ပူကြောင်းအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီက Democratic Party Delaware အထက်လွှတ်တော်အမတ် Chris Coons ကပြောပါတယ်။
တူရကီအစိုးရနဲ့ရုရှားအစိုးရတို့ဟာစီးရီးယားနိုင်ငံတဝန်းလုံးအပြစ်ခတ်ရစရေးသဘောတူညီချက်တရက်ကိုပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းတူရကီနိုင်ငံကထွက်ပေါ်လာတဲ့သတင်းတွေမှတွေ့ရပါတယ်။ဒါပေမဲ့ရုရှားဘက်ကတော့အဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့အတည်ပြုချက်ပေးဖို့ညှင်းဆုပ်ထားပြီးတော့တဘုံတွေဘက်ကလည်းဒီလိုသဘောတူညီမှုမျိုးပြုလုပ်ထားတာမရှိတဲ့အကြောင်းပြောပါတယ်။စီးရီးယားနိုင်ငံနဲ့ပတ်သက်လို့ရေးသားထားတဲ့ဆုံးဖြတ်ချက်နှစ်ခုအဆင့်အင်းရှိထားပြီးဖြစ်တဲ့အကြောင်းတူရကီနိုင်ငံသားရေးဝန်ကြီးမာဗလုတ်ကာဗူဆိုဂလူကအင်ကာရာမြို့မှာဗဟုနိကကျင်းပတဲ့စုချင်းမြင့်ပွဲအခမ်းအနားတစ်ခုရဲ့ပြင်ပမှာအလို့တဘောပြောဆိုခဲ့ပါတယ်။တစ်ခုကတော့နိုင်ငံရေးဆုံးဖြတ်ချက်ဖြစ်ပြီးနောက်တစ်ခုကအပြစ်ရရေးဆုံးဖြတ်ချက်ဖြစ်တယ်လို့ဆိုပါတယ်။ဒါတွေကိုအချိန်မီအကောင့်ထဲပေါ်နိုင်တဲ့အကြောင်းပြောပါတယ်။တာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကိုးကားပြီးတော့တူရကီနိုင်ငံအနာတိုလူဒရင်းအေဂျင်စီကရေးသားရမှာတော့အပြစ်ရသဘောတူညီမှုဟာအစောဆုံးဗဟုနိညတကောင်ရန်အချိန်မှာအသက်ဝင်ပွဲရှိတယ်လို့ဆိုပါတယ်။ဒါပေမဲ့နှစ်ဖက်ကြားဆက်တွေပြောဆိုမှုတွေဆက်တိုက်ပြုလုပ်နေတဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့အတိပြုချက်ရဖို့ကြိုးစားစဉ်မှာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရသူကအပြစ်ရရေးကိစ္စမှတ်ချက်မပေးနိုင်သေးတဲ့အကြောင်းလုံလောက်တဲ့သတင်းအချက်လက်တွေမရရှိသေးဘူးလို့လည်းသူကပြောဆိုခဲ့ပါတယ်ခင်ဗျာ
VOA အမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1905တို့ကနေထုံနေပေးနေပါတယ်ရှင
် VOA American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြောက်ကိုရီးယားမှာနျူကလ িয়ার ဆက်ယုံတွေရှိနေနိုင်တယ်လို့အရင်ကတန်တရားဖြစ်ခဲ့ကြတဲ့ရွာကလေးမှာပဲပယ်ရင်းတက်ဒုံးကြီးပြစ်လွတ်နိုင်တဲ့စခန်းနောက်တစ်ခုရှိနေတာကိုကောင်းကင်ကျူရုဓာတ်ပုံတွေမှာတွေ့ရအောင်ပြန်လည်သုံးသပ်ဆစ်ဆဲမှုအစ်စ်တွေကနေတွေ့ရှိခဲ့တာပါပထဝီနိုင်ငံရေးတုတေသနနဲ့ထောက်လိုင်းရေးသုံးသပ်ချက်တွေလုပ်ခဲ့တဲ့ကောင်းကင်ကျူရုဓာတ်ပုံလေးလာရေးဆိုင်ရာ Strategic Sentinel ကုမ္ပဏီရဲ့ဆန်းစစ်ချက်တွေအရဒီပုံတွေထဲမှာမြောက်ကိုရီးယားနိုင်ငံပျုံကန်ခရိုင်မြောက်ဖက် Gwang Chamri တောင်တန်းတွေထဲမှာပက်တင်းတက်ဒုံးကျည်ပစ်ဆင်စခန်းတစ်ခုကိုတွေ့ခဲ့တာဖြစ်ပါတယ်အဲ့ဒီနေရာမြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်တဲ့စခန်းဖြစ်ကြောင်း American ထောက်လိုင်းရေးအသိုင်းအဝိုင်းက1990နှစ်တွေတွင်ပြောထားတဲ့နေရာပါဒုံးကျည်ပစ်ဆင်စခန်းဟာမြောက်စခန်းတစ်ခုဖြစ်ပြီးဒုံးကျည်တွေတုံ့လောင်လာဖြစ်ပါတယ်။ဒုံးကျည်အခြေစိုက်စခန်းတစ်ခုဖြစ်တဲ့အီရန်နိုင်ငံတာဘစ်ကစခန်းလို9.4မီတာကျဲတဲ့ short track နဲ့ပိတ်ထားတဲ့စခန်းတစ်ခုဖြစ်တယ်လို့ထောက်လိုင်းအကြံပေးတွေကပြောပါတယ်။4000ပုံသဏ္ဍာန်ရှိတဲ့ဒီဆောက်ဦးဟာလက်ရှိမြောက်ကိုရီးယားတုံးနေတဲ့သူ့အိန္ဒိယတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေပြစ်နိုင်တဲ့နျူကလ িয়ার ထိပ်ဖူးတဲ့ဒုံးကျည်တွေထားနိုင်အောင်ကျေဝန်းတယ်လို့လည်းပြောပါတယ်။ဒီဒုံးကျည်ပစ်စင်ရဲ့မြောက်ဖက်ကပ်ရံမှာတော့စစ်စေးစခန်းတွေနဲ့မြေဝန်းနှန်းနဲ့ဂိတ်ပေါက်တွေပုံစံတွေ့ရပြီးဒီသုံးခုကထရိကန်အနေထားရှိနေပါတယ်။ဒါပြင်ဒီကောင်းငင်ဓာတ်ပုံတွေထဲမှာပဲအဆောင်ချထားတဲ့စခန်းဖြစ်နေတဲ့နေရာတစ်ခုကိုလည်းဒီအဆောက်အဦတွေနားမှာပဲတွေ့ရတာပါ
။ထိုင်ဝမ်ကသူ့ရဲ့ပိုင်နက်ဖြင့်ယူဆထားတဲ့ရေပြင်တွေကိုကျူးကျော်ဝင်ရောက်ခံရတာဟာပြီးခဲ့တဲ့မေလမှာဆိုင်းအင်ကွမ်တမရဖြစ်လာပြီးခဲ့ရဆိုရင်၄ချိန်အထိရှိသွားပြီလို့ထိုင်ဝမ်ကမှတ်တမ်းတင်ထားပါတယ်။မကြာသေးခင်ကဖြစ်ခဲ့တဲ့နှစ်ချိန်ကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရပြီးတဲ့နောက်ဒေါ်နယ်ထရမ့်ကထိုင်ဝမ်ခေါင်းဆောင်ကိုတယ်လီဖုန်းနဲ့ဆက်ပြီးတော့စကားပြောပြီးတဲ့နောက်မှာဖြစ်လာရတာပါဒီလိုအခြေအနေကြောင့်တရုတ်ကသူတို့ရဲ့ပိုင်းနှက်ဖြစ်ပြောထားတဲ့ထိုင်ဝမ်ကျွန်းပေါ်မှာတရုတ်ရဲ့လှုပ်ဆောင်မှုတွေပိုးပြီးတော့ဥတီလှုပ်လာလိမ့်မလားဆိုတဲ့စိုးရိမ်မှုတွေတိုးလာနေပါတယ်မေလ20ရက်နေ့ကလေးကဆိုရင်လေရင်နဲ့ရေရင်တွေကိုအမျိုးသားလူညုံရေးအရာစစ်ဆေးနိုင်တဲ့နည်းမျဉ်းအဖြစ်ထိုင်ဝမ်ကသတ်မှတ်ထားတဲ့ဒေသနာကိုတရုတ်လေရင်နေနဲ့တုတ်ရီတက်တင်မော်တွေချင်းကတ်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောခွင့်ရသူတဦးက VOE ကိုပြောပါတယ်ဒီတက်မှတ်ထားတဲ့ဇုံဟာထိုင်ဝမ်နဲ့အနီးဆုံးနေရာနဲ့ဆိုရင်69မိုင်အကွာမှာရှိပါတယ်ထိုင်ဝမ်ကိုသတိပေးဖို့အတွက်တုတ်ကအဲ့လိုလုပ်နေတာလို့လည်းပြောခွင့်ရသူကပြောပါတယ်တုတ်ဟာကမ္ဘာပေါ်မှာ CIA ရတတိယအင်အားကြီးဆုံးနိုင်ငံဖြစ်ပါတယ်
ဖိလစ်ပိုင်နိုင်ငံအလဲပိုင်းလေတီခိုင်မှာဟ Helen Coast Mugli ga Roman Catholic ဖျားကြောင့်မှာနှစ်ပတ်လေပွဲတော်ကျင်းပနေတဲ့နေရာမှာဘုံတလုံးပေါက်ကွဲခဲ့တဲ့အတွက်လူပေါင်း23ရေမင်းနဲ့ဒဏ်ရာရရခဲ့ပါတယ်ပွဲတော်မှာဗုဒ္ဓဘုရင်နှောင်းဝင်းကျင်းပတဲ့လက်ဝဲပွဲကြည့်နေသူတွေကိုထိမှန်ခဲ့တာဖြစ်ပြီးဒဏ်ရာရသူတွေကိုဆေးရုံပို့ဆောင်ခဲ့ရတယ်လို့စစ်ဖက်ပြောခွင့်ရကပြောပါတယ်ဘုံဟာလက်ကင်ဘုံနဲ့ဖောက်ခွဲရတဲ့လက်လုံဘုံဖြစ်ပုံရတယ်လို့ပြောပါတယ်ဒီဖောက်ခွဲမှုအတွက်ဘယ်သူလှုပ်ဆောင်လဲဆိုတာအခုထိမသိရသေးပါဘူး
တရုတ်နိုင်ငံမြောက်ပိုင်းမှာမကြသေးခင်ကမီးခိုးမြေမုန်နေလွှမ်းမိုးခဲ့ပြီးတော့လူတွေအသက်ရှူမွန်းကျက်ခဲ့ရတာကတရုတ်နိုင်ငံအတွက်လူလူညဉ့်ညံ့မှုပပအောင်လှုပ်ဆောင်တဲ့နေရာမှာအလွမ်းကွာဝေးဆွဲဖြစ်နေတာနဲ့ပြောင်းလဲမှုတွေအတွက်ဘလောက်တောင်ဖြစ်ပွားခဲ့တယ်ဆိုတာကိုပြသနေပါတယ်။တချင်းကတရုတ်နိုင်ငံရဲ့မြို့တော်ပေကျင်းမှာရှိတဲ့တာဝန်ရှိသူတွေကပြီးနေအစိုးရတွေကတိတ်ပြီးတော့အဲ့ဒီကိစ္စကိုလက်မခံခဲ့ကြပါဘူး။နောက်ဆုံးဖြစ်ွားခဲ့တဲ့ဖြစ်ရကြောင်းကြောင်းနေလေလူညဉ့်ညံ့စီတဲ့စိတ်ုံတွေပိတ်ပစ်ခဲ့ရပါတယ်။ကားတွေလည်းအရေးအတွက်ကန့်တက်ပြီးတော့မောင်းနှင်စေခဲ့ပါတယ်။မြို့ကြီးတွေရဲ့လမ်းမတွေကိုထက်ဝက်လောက်ပိတ်ပစ်ခဲ့ရပါတယ်။
နောက်ဆုံးရသတင်းတွေကိုဒေါ်ခင်မြွန်းတင်တဲ့ဦးစံမွေတို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်အတွင်းမလေးရှားထောက်ပံ့ရေးတင်ပေါ်သွားမဲ့ကိစ္စနဲ့ပတ်သက်တဲ့ဝေဖန်ချက်ကိုအရင်ဆုံးတင်ပြပေးပါမယ်။မလေးရှားနိုင်ငံကအစ္စလာမ်အဖွဲ့အစည်းတစ်ခုကနေရခိုင်ပြည်နယ်မှာရှိတဲ့သူတို့အခေါ်ရိုဟင်ဂျာမွတ်စလင်တွေအတွက်ထောက်ပံ့ရေးတင်ပေါ်စေလို့မယ်ဆိုရင်သက်ဆိုင်ရာတိုင်းပြည်ကအစိုးရရဲ့ခွင့်ပြုချက်ကိုယူရမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးတန်းတန်တမန်ဟောင်းတူကပြောဆိုလိုက်ပါတယ်။အလားတူမြန်မာအစိုးရကလည်းမလေးရှားအစ္စလာမ်အဖွဲ့အနေနဲ့အမှန်တကယ်ကူညီခြင်းနဲ့ဆိုရင်တရားဝင်လမ်းကြောင်းကနေမြန်မာအစိုးရကိုတင်ပြဖို့လိုအပ်တယ်လို့ပြောဆိုထားပါတယ်။အသေးစိတ်ကိုတော့မန္တန္တာချန်ဆက်ပြောပြပါမယ်ရှင်။
MAPIM လို့ခေါ်တဲ့မလေးရှားနိုင်ငံအစ္စလာမ်အဖွဲ့အစည်းများဆိုင်ရာအတိုင်ပင်ခံကောင်စီကနေရခိုင်ပြည်နယ်ကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ဘူဒီတောင်မောင်တော်ဒေသတွေကသူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေအတွက်စံစေဝါနဲ့တခြားကုန်ပစ္စည်းတွေတင်ဆောင်ထားတဲ့သင်္ဘောတွေကိုဇန်နဝါရီလ10ရက်နေ့မှာမြန်မာနိုင်ငံစီဆစ်လွတ်ဖို့စီစဉ်နေတဲ့အကြောင်းမလေးရှားသတင်းတွေမှာဖော်ပြနေကြတာပါဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရကိုအခုချိန်ထိတရားဝင်ခွင့်ပြုချက်တောင်းခံတာမရှိသေးဘူးလို့မြန်မာသမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေကဆိုပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်ကြီးတန်းတန်တမန်ဟောင်းပရစ်စလာကလပ်ကလည်းနိုင်ငံတကာဥပဒေအရဘသူပဲဖြစ်ဖြစ်ဘယ်ဘွဲ့စည်းပဲဖြစ်ဖြစ်သွားရောက်လို့တဲ့အတိုင်းပြည်ရဲ့သဘောတူခွင့်ပြုချက်ကိုရယူဖို့လိုအပ်တယ်လို့ပြောပါတယ
် It can't go without permission from the Myanmar government because anything that comes into the country has to come through customs
မြန်မာအစိုးရရဲ့ခွင့်ပြုချက်မရဘဲသွားလို့မရနိုင်ပါဘူး။ဒါကြောင့်လဲဆိုတော့တိုင်းပြည်တွေကိုတခုခုတင်သွင်းမယ်ဆိုရင်အကောက်ခွန်ဌာနကိုဖြတ်ရမှာပါ။နိုင်ငံတွေကိုတခုခုတင်သွင်းဖို့အတွက်အစိုးရရဲ့ခွင့်ပြုချက်လိုပါတယ်။ဒါကတိုင်းပြည်တစ်ခုရဲ့နေဆက်မှတင်မဟုတ်ပါဘူး။နိုင်ငံတကာနေဆက်တွေမှာလည်းဒီအတိုင်းပါပဲ။အစိုးရရဲ့ခွင့်ပြုချက်မပါပဲဘာမှတင်သွင်းခွင့်မရှိပါဘူးလူသားချင်းစာနာမှုအကူအညီပေးဖို့ကြိုးစားနေတာဖြစ်လိမ့်မယ်လို့ကျွန်မကတော့ယုံကြည်ပါတယ်ဒါပြဿနာမရှိပါဘူးနိုင်ငံတကာအေဂျင်စီတွေအများအပြားလည်းအကူအညီတွေပေးနေတာပါပဲဒါပေမဲ့လည်းနိုင်ငံတစ်ခုကိုအကူအညီပေးခြင်းနဲ့ဆိုရင်အစိုးရရဲ့ခွင့်ပြုချက်တော့ယူရမှာပါအဲ့ဒီလိုမှမဟုတ်ဘူးဆိုရင်တော့သူတို့ဘလောက်စေတနာရှိတယ်ဆိုပြီးဟန်ပြလှုပ်ပြတယ်လို့ပဲဖြစ်ပါလိမ့်မယ်
မြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနကတော့ဒီကိစ္စနဲ့ပတ်သက်ပြီးရန်ကုန်မှာရှိတဲ့မလေးရှားတန်ယုံထံဗုဒ္ဓဟူးနေ့ကစာပေးပို့အကြောင်းကြားထားပြီးဖြစ်ကြောင်းနဲ့သက်ဆိုင်ရာတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုလေးစားလိုက်နာဖို့ကိုလည်းဥစော်ထေကတိုက်တွန်းခဲ့ပါတယ်
။တရားဝင်လမ်းကြောင်းကနေတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကိုတင်ပြဖို့လိုတယ်။ကျွန်တော်တို့ကတော့ပြိပင်ထားတာလုံးဝမရှိဘူး။အားလုံးကိုကျွန်တော်တို့က open door ဖွင့်ထားတယ်။ဒီဟာကိုအကြောင်းပြုပြီးတော့ကြေညာမိထွန်းရှာဖို့ရည်ရွယ်ချက်နဲ့သက်ဆိုင်ရာနိုင်ငံအစိုးရသက်ဆိုင်ရာနိုင်ငံအချုပ်အခြာအာဏာပေါ့ဒါကိုအတိဟိုလေးစားလိုက်နာခြင်းမပြုဘဲနဲ့မိမိသဘောနဲ့မိမိဓာတ်ရိုက်ဝင်ရောက်ပြီးတော့ဒီလိုဖြန့်ဝင်မယ်လို့စိတ်ကူးတယ်ဆိုရင်ပြဿနာမိထွန်းရှာတဲ့ရွေးချက်နဲ့လုတ်တယ်ဆိုရင်တော့တို့မျောမှန်းထားတဲ့နီလန်းလေးကနီလန်းနဲ့နီလန်းသုံးဒါပဲကြုံရမယ်အဲ့တော့ကျွန်တော်တို့ကပုံမှန်လေးနဲ့ခုရပြောတယ
်မလေးရှားနိုင်ငံအစ္စလာမ်အဖွဲ့အစည်းများဆိုင်ရာအတိုင်ပင်ခံကောင်စီအတွင်းရေးမှူးချုပ်ဇူဟာနစ်ဇိုင်နောကသူတို့ရဲ့ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့သင်္ဘောတွေကိုမြန်မာစစ်တပ်ကတားဆီးတာမျိုးမလေးရှားကိုပြန်လည်ခိုင်းတာမျိုးဒါမှမဟုတ်တိုက်ခိုက်တာမျိုးတွေဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောဆိုတဲ့အကြောင်းမလေးရှားသတင်းမီဒီယာတွေမှာဖော်ပြခဲ့ကြတာပါအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကမြမရေးသုံးသက်သူဒေါက်တာတင့်ဆွေကတော့ရခိုင်ပြည်နယ်ရေးမှာမလေးရှားနိုင်ငံရဲ့ချင်းကပ်ပုံနဲ့ပတ်သက်ပြီးအခုလိုထောက်ပြခဲ့ပါတယ
်မလေးရှားကအခုလိုသတင်းမျိုးတွေစောစောကဝန်ကြီးချုပ်ကိုယ်တိုင်ဆန္ဒပြတဲ့သတင်းတွေနောက်ဝန်ကြီးကိုယ်တိုင်တော့မဟုတ်ဖက်နဲ့ဟိုတနေ့ကဆိုရင်အတိုက်ခံကောင်းဆောင်ကလည်းပဲဒီလိုသဘောမျိုးပြောလာတော့ ဝင်ရောက်ကသူသူမဲရကြီးဟလာဥတီပြီးတော့လောက်တလားဆိုတော့ဟိုအမြင်မျိုးရှိတယ်လို့တက်ခံလဲငါလဲအားကြမခံလုံးမယ်ဆိုတဲ့သဘောမျိုးဖြစ်လာတော့ကမလေးရှားကကျွန်တော်တို့ရခိုင်ပြည်မြောက်ပိုင်းအရေးမှာတော်တော်လေးဟိုစွတ်ဖက်မှုတွေများလာတယ်လို့ကျွန်တော်ယူဆပါတယ်
မြန်မာသမ္မတရုံးဝန်ကြီးဌာနပြောင်းခွင့်ရပုဂ္ဂိုလ်ဦးစောထေကတော့အာဆီယံအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးအပ်လို့ရင်ညှိနှိုင်းဆောင်ရွက်သွားဖို့ကိုလည်းဆွေးနွေးထားပြီးဖြစ်ကြောင်းနဲ့မကြသေးခင်ကပဲအာဆီယံအသင်းဝင်ဒေသရင်းနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာရှိတဲ့အင်ဒိုအိတ်အဖွဲ့ကနေအကူအညီပေးဖို့တင်ပြလာတာကြောင့်ပြည်내အစိုးရနဲ့ညှိနှိုင်းပြီးပူးပေါင်းဆောင်ရွက်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်ရှင်
မနနာချန်တင်ပြခဲ့တာပါရှင်အခုတော့နေရပြန်ဒုက္ခတဲ့တချို့ရဲ့နေရထိုင်ခြင်းအခြေအနေဘယ်လိုရှိသလဲဆိုတာကိုတင်ပြပေးပါမယ်ပြီးခဲ့တဲ့အောက်တိုဘာလ25ရက်နေ့ကထိုင်းမြန်မာနယ်စပ်노ဖို့ဒုက္ခတဲ့စခန်းကဒုက္ခတဲ့တချို့ကိုနေရရင်းကိုပြန်ပို့ခဲ့ပြီးရန်ကုန်ကိုရောက်ရှိခဲ့တဲ့ဒုက္ခတဲ့တွေကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရပြန်လည်ချထားရဲ့ဝန်ကြီးဌာနအစီအစဉ်နဲ့ထိုင်းသားရမြို့နယ်မှာတန်ဖိုးနေအိမ်ယာတွေကိုအရေးကြစနစ်နဲ့ဝယ်ယူခွင့်ပေးခဲ့ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်노보ဒုက္ခသည်စခန်းကဒုက္ခသည်65ဦးကိုအစိုးရတက်လာပြီးပထမဆုံးအတုံးအနေနဲ့နေရရင်းကိုပြန်ဖို့အတွက်ထိုင်းနဲ့မြန်မာအခြေစိုက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပါဝင်အုပ်ချုပ်ရေးကတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်ခဲ့ကြတာပါဒီထဲကဒုက္ခသည်18ဦးကိုတော့ရန်ကုန်မြို့ကိုပြန်လည်ပို့ပေးခဲ့ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရပြန်လည်ချထားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့လိုင်းတရားမြို့နယ်ရွှေလင်းမန်းတံပိုးနယ်အင်ယာတွေကိုအရေးကြစနစ်နဲ့ဝယ်ယူခွင့်ပေးခဲ့တယ်ဆိုပြီးဒုက္ခသည်တဦးဖြစ်တဲ့ဒေါခင်ဆိုင်းကြီးကပြောပြပါတယ်
။သူတို့ကဘယ်လိုစီစဉ်ပေးလဲဆိုတော့အခုတရမဒီပိုဇစ်ကပထမအပေါ်ကက98သိန်းနဲ့30သိန်းနဲ့ပေါင်းလုံးတဲ့တောင်းတဲ့နေရာနဲ့30သိန်းနဲ့အခုပထမဖို့ကတည်းကတော့မီးလည်းမရှိဘူးရေလည်းမရှိဘူး။အဲ့တော့အဲ့အိမ်ကိုလောင်းပြီးတော့အကြောင်းကြားတဲ့ခါကျတော့အိမ်ရံကိုလာပြီးတော့မီးတက်ပြီးတဲ့အိမ်မီးတက်ပြီးတော့မှတစ်ခါတော့ကြည်စိတ်ဆောင်ဖတ်လို့ရတယ်ကွ။
ဒီလိုတံပိုးနဲ့အင်အားတွေပေးဖို့အတွက်ဒုက္ခသည်တွေကတောင်းဆိုခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့အကျွေးစနစ်နဲ့ဝယ်ယူခွင့်ပေးခဲ့တာဖြစ်ပါတယ်။နောက်ထပ်လာမဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့ကတော့အခုလိုမျိုးအကျွေးယူစနစ်နဲ့အိမ်တွေဝယ်ယူခွင့်ပေးမပေးကတော့မသေးကြသေးဘူးလို့ဆိုပါတယ်
။ဒီနေ့မိသားစုကိုတော့ပေးလိုက်တာဆိုပြီးတော့တဲ့အဆက်ကနေညွှန်ကြားတယ်တဲ့။နောက်လူတွေအတွက်ကမပေးနိုင်တော့ဘူးတဲ့။စိုက်ခန်းဖို့ပေါ့နော်။အခုလာတဲ့လူတွေကတဲ့ပထမဆုံးအဆုတ်လည်းဖြစ်တယ်ပေါ့နော်။ဆန္ဒဝါးဝါးနဲ့ရိုက်လာတာဖြစ်တဲ့အတွက်ပဲ
ကရင်ပြည်နယ်မွန်ပြည်နယ်ရခိုင်ပြည်နယ်ဘက်ကိုရောက်သွားတဲ့ဒုက္ခသည်တွေကိုတော့သူတို့ဒေသတွေမှာနေရာချထားရေးကိစ္စတွေကိုစီစဉ်ဆောင်ရွက်ပေးမဲ့အခြေအနေတွေရှိနေတယ်လို့လည်းဆိုပါတယ်ကရင်ပြည်နယ်လေးကေကော်စခန်းကိုရောက်သွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့လည်းအခုလိုပြောပြပါတယ
်ကရင်ပြည်နယ်လေးကေကော်စခန်းကိုရောက်တဲ့မိသားစု18နဲ့ရောက်ကြတော့တဲ့ဒီလိုလောလောဆယ်သူများအိမ်မှာတက်နေကြတယ်တဲ့သူများယူထားတဲ့အိမ်တွေမှာပေါ့နော်သူတို့အတွက်အိမ်တွေတော့ဆောင်နေတယ်လို့ပြောတယ်
ပထမဆုံးအတုပ်အနေနဲ့မိမိဆန္ဒနဲ့နေရာရင်းပြန်ဖို့အတွက် UNHCR ကိုစီရင်ပေးထားသူဒုက္ခသည်60ကျော်ရှိပေမဲ့တကယ်တမ်းပြန်တဲ့အခါမှာတော့65ဦးပဲပြန်ကြတာပါ။ဒီရင်ဒုက္ခသည်စခန်းကော်မတီဥက္ကဋ္ဌဦးရောဘတ်ထွေးကတော့ဒီဒုက္ခသည်တွေနေရာရင်းပြန်တဲ့ကိစ္စနဲ့ပတ်သက်လို့သူတို့ကိုဘာမှအသိပေးတာမရှိတဲ့အတွက်ဝင်ရောက်ဆက်ဖက်တာမျိုးလုပ်မှမဟုတ်ဘူးဆိုပြီးပြောဆိုခဲ့ပါတယ်။ဆယ်စုနှစ်သုံးခုလောက်ထိနှိရှိနေထိုင်နေကြတဲ့ကရင်ပြည်နယ်ဒေသအသီးသီးကစစ်ဘေးဒဏ်ခံရတဲ့ဒုက္ခသည်တွေအနေနဲ့အိုးအိမ်တွေဆုံးခွာခဲ့ရတာကြောင့်နေရက်ကိုပြန်တဲ့အခါမှာနေထိုင်စရာကျန်းမာရေးဘဝလုံခြုံမှုအလုတ်ကံအခွင့်အမ်းနဲ့စိတ်ပိုင်းဆိုင်ရာပြန်လည်ကုစားနိုင်ရေးစီစဉ်ပေးဖို့အတွက်ဒုက္ခသည်တွေဘက်ကတောင်းဆိုနေကြပါတယ်။လက်ရှိဒုက္ခသည်စခန်းမှာနေထိုင်နေစဉ်အတွင်းတင်ကြားတက်မြောက်ထားတဲ့အသိပညာတွေကိုလက်ရှိအစိုးရကအသိဖက်ပြုဖို့အပါအဝင်ဒုက္ခသည်တွေကိုတရားမဝင်အသိအဖွဲ့နဲ့ဆက်သွယ်သူတွေအဖြစ်စွပ်စွဲချက်တွေနဲ့ပတ်သက်လို့လည်းရှင်းရှင်းလင်းလင်းဖြစ်အောင်ဖြေရှင်းပေးဖို့အတွက်ဒုက္ခသည်တွေဘက်ကလူလာနေကြတာပါ။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်3သိန်းခွဲကျော်ခိုးလုံနေထိုင်နေကြပါတယ်။ဒုက္ခသည်တွေအနေနဲ့နေရရင်းကိုမိမိဆန္ဒလျောက်ပြန်နိုင်ဖို့အတွက် UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ပေးမယ်လဲ။ဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်းကိုပြန်နိုင်ဖို့ကတော့အခက်အခဲရှိနေတယ်လို့လည်းဒုက္ခသည်တွေဘက်ကပြောဆိုခဲ့ပါတယ်ရှင်
။မမ်အေးအေးမှတင်ပြခဲ့တာပါရှင်။အခုတော့ဒီကနေ့ကြာရောက်တဲ့ကရင်နှစ်သစ်ကူးနေ့မှာဒီဘလို့တင်ပြကြတယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးပါမယ်။ ဒီဇင်ဘာ29ရက်နေ့မှာကြာရောက်တဲ့ကရင်အမျိုးသားနှစ်သစ်ကူးနှစ်မှာမြန်မာနိုင်ငံနဲ့ကမ္ဘာတဝန်းကကရင်တိုင်းရင်းသားပေါင်းကောင်းမြတ်ခြင်းမင်္ဂလာနဲ့ပြည့်စုံပြီးငြိမ်းချမ်းပါစေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဆုမွန်တောင်းတလာပေးပို့လိုက်ပါတယ်။နေပြည်တော်ရန်ကုန်အပါအဝင်ကရင်ပြည်နယ်နဲ့မြန်မာနိုင်ငံတဝန်းနောက်ကမ္ဘာနေရာအနှံ့အပြားမှာလည်းကရင်ရိုးရာအစဉ်လမ်းမပြတ်နှစ်သစ်ကူးပွဲတော်ကိုစီစီကကကျင်းပကြပါတယ်။ပြည့်စုံမှုတော့မဆုမွန်ကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်ကရင်နှစ်တက္ကရ2956ခုနှစ်ပြသူလာဇန်တရက်2016ခုနှစ်ဒီဇင်ဘာလ29ရက်နေ့ဒီကနေ့မှာကြာရောက်တဲ့89ချိန်မြောက်ကရင်အမျိုးသားနှစ်တကူနေ့ကိုကရင်တမျိုးသားလုံးကြွဲကြိုတွေမှုတ်ဖားစီတွေတီးပြီးပျော့ပျော့ပပဆွေနှွဲကြဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကလည်းပြသူလာတရက်နေ့မှာကြာရောက်တဲ့ကရင်နှစ်တက္ကမင်္ဂလာနေထူးနေ့မြတ်မှာမြန်မာနိုင်ငံတဝန်းနဲ့ကမ္ဘာဒေသအရရမှာပြည်နယ်နှစ်ထိုင်အခြေချကြတဲ့ကရင်တိုင်းရင်းသားအပေါင်းကိုကောင်းမြတ်ခြင်းမင်္ဂလာဖြာဖြာနဲ့ပြည့်စုံပါစေကြောင်းစုမုံကောင်းတောင်းပေးသလိုမိမိတို့ရဲ့ရိုးရာရင်ကျေးမှုအစဉ်အလာကိုထိမ့်သိမ်းစောင့်ရှောက်ခြင်းနဲ့အတူကရင်နှစ်တက္ကူနှစ်အလေးမြတ်ထားတဲ့ကောက်တက်စားပွဲကနေဒီနှစ်မှာစိုက်ပျိုးလိုက်တဲ့ငြိမ်းချမ်းရေးပြိုးပင်လေးတွေကနေတစ်ဆင့်နောက်နှစ်တွေမှာငြိမ်းချမ်းရေးကောက်တက်စားပွဲကြီးကိုပြည်ထောင်စုတဝန်းဆင်နွှဲနိုင်ပါစေကြောင်းကရင်အမျိုးသားနှစ်တက္ကူနှစ်အတွက်ဒေါ်ဆန်းစုကြည်ကတဝင်းလွှာပေးပို့ပြီးစုမုံတောင်းပေးပါတယ်ဒီကနေ့မှာကြာရောက်တဲ့ကရင်နှစ်တက္ကူနှစ်အခမ်းအနားကိုကရင်တိုင်းရင်းသားထောင်တောင်းချီပြီးစီကားတက်မြိုက်စွာမြန်မာနိုင်ငံတဝန်းကျင်းပကြမှာဖြစ်တယ်လို့ကဘာအနက်မှာအခြေချနေထိုင်ကြတဲ့ကရင်တိုင်းရင်းသားတွေဟာလည်းကရင်နှစ်တက္ကူပွဲတော်ကိုစီကားတက်မြိုက်စွာကျင်းပဖို့ပြင်ဆင်နေကြပါတယ်။အဲ့ဒီထက်ကမှဩစတြေးလျနိုင်ငံကရင်အဖွဲ့အစည်းတွေစုပေါင်းပြီးကရင်နှစ်တက္ကူပွဲတော်ကိုကျင်းပဖို့လည်းစီစဉ်နေကြပါတယ်။ကရင်တိုင်းရင်းသားတွေအားလုံးကရင်နှစ်တက္ကူနှစ်မှာပျော်ရွှင်ငြိမ်းချမ်းပါစေကြောင်းပွဲဖြစ်မြောက်ရေးစီစဉ်သူမဲလ်ဘုန်းကကရင်အဖွဲ့အစည်းအတွင်းမှုကိုစောတာတော်ကကရင်တိုင်းရင်းသားတွေကိုကရင်နှစ်တက္ကူနှစ်အထိမ်းအမှတ်ဆုမွန်တောင်းပေးပါတယ
်ကျွန်တော်တို့ဩစတြေးလျမှာညို့တီဗီမှာတော့လောက်ကြတယ်ဒီ Brisbane မှာရောစစ်တီမှာရောမဲလ်ဘန်မှာရောဒီ Western Australia မှာရောဖတ်မှလည်းလောက်ကြတယ်ကျွန်တော်တို့ကတော့ဒီမဲလ်ဘန်မှာပေါ့မဲလ်ဘန်မှာရောဒီ29ရက်နေ့ဒီဇင်ဘာ29ရက်နေ့မှာလောက်တယ်ပုံမှန်အချင်းတော့နှစ်တက္ကူကိုပုံမှန်ပြင်မှာဆိုမနေ့ဆိုရင်ညဝန်စားထွက်တာနဲ့အလန်တင်ပြီးတော့အဲ့မှာခံတာလောက်ကြတယ်ဒီရိုးရာတီးမှုပေါ့နော်ရတီမောကတိသဘောဆိုပြင်တုံးပြင်ဝညာကတိနောက်တော့သုထောက်ကတိအဲ့ဒါတွေပါတယ်အထူးကတော့ခုနကပြောလို့ကိုရောက်တဲ့အရာမှာကိုရဲ့လူမျိုးဒီရဲ့ဒီဘာသာဘာဝနဲ့ဒီကျွန်တော်အစဉ်လာလေးတွေကိုထိုင်သိမ်းတာပါပဲပြီးတော့ကိုရဲ့လူငယ်လေးတွေကိုရဲ့ရည်ကျမှုအကြောင်းဝန်းနားလည်းဖို့ရယ်ကိုရဲ့အမျိုးကိုရဲ့ရိုးရစာပေတွေကိုမမေ့ဖို့ရယ်ကိုရဲ့ဘာသာစကားတွေစာပေတွေကိုထိုင်သိမ်းမြင့်တင်ဖို့ရယ်တယောက်နဲ့တယောက်ပေါ့နော်ဟိုစားဒီရောက်ရာရမှာအပြန်လန်ချိတ်ဆက်အတူတူလှုပ်လှုပ်ကင်ဖို့နဲ့ဒီနှစ်သစ်မှာပျော်ရွှင်ဖို့ငြိမ်ငြိမ်ရေးချမ်းတဲ့ဘဝကြီးကိုလျှောက်လန်းနိုင်ရဖို့တွေ့အဲ့ဒါစုမှုကောင်းတောင်းပေးပါတယ်အကောင်းဆုံးကိုပေါ့
အလားတူပဲအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ကြတဲ့ကရင်တိုင်းရင်းသားတွေအားလုံးကလည်းကရင်နှစ်တက္ကူပွဲတော်ကျင်းပဖို့ပြင်ဆင်နေကြပါတယ်။မြန်မာနိုင်ငံအတွင်းမှာရောပြည်ပရောက်ကရင်တိုင်းရင်းသားတွေအားလုံးအေးချမ်းငြိမ်းချမ်းကြပါစေကြောင်းအမေရိကန်ပြည်ထောင်စုရောက်ကရင်တိုင်းရင်းသားတွေစုဖွဲ့ထားတဲ့ကရင်အဖွဲ့အစည်းကကိုစောမှုကဘောကလည်းအခုလိုမျိုးပြောပါတယ်
။ကရင်နှစ်တက္ကူကဟိုအကြီးအတွက်နော်တမျိုးသားလို့အတွက်နှစ်တက္ကူကဟိုလွတ်မယ်ဆိုရင်ဟိုကြီးတမျိုးသားလုံးအော်စီလုံးညီညွတ်စီလုံးလုံးနေထိုင်ရဖို့နောက်ပြီးတော့လည်းဟိုချီချီကိခင်နေရဖို့နေတကူလိုရတဲ့အတွက်ကျွန်တော်လည်းဟိုအများကြီးဝမ်းသာပါတ
ယ်မြန်မာနိုင်ငံကအစိုးရရုံးဆိုင်ရာနေပြည်တော်မှာလည်းကရင်အမျိုးသားနှစ်တက္ကူနေအခမ်းအနားကိုအလံတင်အခမ်းအနားဟော့ပြောပွဲရိုးရာအကအလှဖျော်ဖြေပွဲကရင်ရိုးရာအထိမ့်မဲ့ရိုးရာပစ္စည်းတွေခင်းတင်ပြတာပြီးစီကားတိုင်မြင့်စွာကျင်းပဖို့ပြင်ဆင်နေကြပါတယ်ကရင်နှစ်တက္ကူအခမ်းအနားကိုရိုးရာအစဉ်လာမပြတ်နှစ်စဉ်ကျင်းပရာရန်ကုန်အင်းစိန်မြို့နယ်မဟာစင်းဝင်ကဘာအာလိန်ငါးစင်ကျောင်းမှာဆိုရင်လေဒီဇင်ဘာလ28ရက်နေ့ကနေစပြီးဒီဇင်ဘာလ31ရက်နေ့အထိရိုးရာအလှပြပွဲတွေရိုးရာလက်ရည်ရှင်ပွဲတွေကရင်ရိုးရာအကပြိုင်ပွဲတွေနဲ့စတင်ပြီးတော့ကျင်းပနေကြပြီဖြစ်ပါလိမ့်ရှင
်ကျော်ရွှင်ပွဲရကရင်နှစ်တက္ကူဖြစ်ပါစေရှင်တာခုတကူလောကညောနီထောသောမောသူကမနင်းအော်ကဲပူဒူပူဒါကိုရတဲ့တကိနေမီတာဆော့ကေပါသူနေလောအခုဆက်လက်ပြီးတော့ကွယ်လွန်သွားတဲ့ဆီယာမကြီးဒေါ်ဂျီအေပေါ်စာပေလောကသားတို့ရဲ့အမြင်တွေကိုတင်ပြပေးပါမယ်။နိုင်ငံကျော်စာရေးဆီယာမ ကဗျာဆရာမကြီးဒေါ်ဂျီအေးဟာအသက်89နှစ်ပြည့်ပြီးရက်ပိုင်းမှာပဲဒီဇင်ဘာလ28ရက်နေ့ဗုဒ္ဓဟူးနေ့မနက်6နာရီ49မိနစ်ကအမေရိကန်ပြည်ထောင်စုညူယောက်မြို့မှာကွယ်လွန်သွားပြီဖြစ်ပါတယ်။ဇာမနာအခမ်းအနားကိုဆရာမကြီးဂျီအေးရဲ့ဆန္ဒအတိုင်းမိသားစုတွေကအစီအစဉ်မှာဖြစ်တယ်လို့သိရပါတယ်။ဆရာမကြီးဂျီအေးကွယ်လွန်သွားပြီလို့သိရချိန်မှာမြန်မာနိုင်ငံတဝန်းကစာပေအမှုပညာသမားတွေကဗျာဆရာတွေနဲ့စာဖတ်ပရိသတ်တွေကမြန်မာစာပေအမှုပညာလောကအတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးတစ်ခုဖြစ်ဝန်းနေကြေကွဲခန်းစားရအကြောင်းကြည်ရဖို့ပြကြပါတယ်ကွယ်လွန်သူဆရာမကြီးကြည်အေးရဲ့စာပေကဗျာခန်းစားချက်စာစုတွေအပေါ်ကဗျာဆရာတို့ရဲ့ဒီစာရေးဆရာတို့ရဲ့အမြင်တွေကိုဦးကျော်စန္ဒာစူးစီးတင်ပြထားပါတယ်ရှင
်ဆရာမအောင်မွန်ဟာကြည်အေးထက်နောက်ကျပြီးစာပေလောကထက်ကိုဝင်ရောက်လာပေမဲ့အထူးသဖြင့်စုမွားမဂ္ဂဇင်းမှာကြည်အေးနဲ့အတူရေးသားလာတဲ့အေးဘော်ရေးဘက်အတူဖြစ်ခဲ့ပါတယ
်ကြည်အေးကစာဖတ်အားကောင်းတယ်အလွန်အမင်းကိုကောင်းတယ်သူစာရေးတဲ့အချိန်မှာကနဝင်းစာအုပ်တွေကိုအများကြီးဖတ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဇက်ကောင်တို့ဇက်အိမ်တို့ဖွဲ့တဲ့အခါမှာအော်စရာကောင်းတော့အောင်သူကြုံအောင်မြင်တာကိုသတိထားမိပါတယ်နောက်တစ်ခုကတော့ကကြည်ရဲ့စာဟိတ်ဆိုတဲ့ကရဲရဲတွေးရဲရဲရေးဆိုတယ်လို့ပဲတပြိုးကျစာပေတွေနဲ့မတူတဲ့အတွက်ကြောင့်မလို့လည်းပဲသူ့ရဲ့အောင်မြင်မှုကိုမကြိုက်ကြတဲ့လူတွေကအဲ့ဒီဒုံးတွေကစာပေရှိလာပါတယ်သူ့ရဲ့ထူးခြားမှုတစ်ခုကဘာလဲဆိုလို့ရှိရင်ဗမာစာပေလောကမှာရှိခဲ့တဲ့မိခင်ရဲ့အာနဲ့ချက်များကိုပေါ့လေနော်ရရတင်းတင်းရေးတာမျိုးဥပမာနွမ်းလျအိမ်ပြန်မှာတွေ့ရပါလေအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ကလွန်ခဲ့တဲ့3လလောက်တုန်းကဖိလစ်ဖုန်းနဲ့ပြောတဲ့အခါမှာသူ့ကိုစာပေဒီအစ်စ်ကိုရောက်အောင်သင်ပေးတဲ့အိန္ဒိယဆရာကြီးမစ္စရာကိုကလားယူရောမဝင်တယ်လို့ပြောတော့သူ့အဖေကိုတော်တော်စိတ်ဆိုးတယ်ပဲနောက်တစ်ချက်ကတော့ကဆေးကြောင်းမှာသူအဲ့ဒီလိုတက်နေတာစာပွဲမကြဘဲနဲ့မင်းကလေးကတော့ဆိုရင်တော်တော့ပြီဆိုပြီးတော့ကြောင်းထွက်လိုက်ရတဲ့အတွက်မကြည်နဲ့တာဆိုပြီးအဲ့ဒီလိုပြောပြဘူးပါလေ
။ကဗျာဆရာအောင်ဝေးကတော့သူတို့နဲ့ခစ်ပြိုင်ကဗျာဆရာရဲ့အပေါ်မှာဆရာမကြီးကြီးအော်ဇာဘယ်လိုဆက်ရောက်ခဲ့ရဲဆိုတာကိုအခုလို့ရှင်းပြပါရစ
ေ။နိုင်ငံများထွက်သွားပြီမဲ့လေဒေါ်ကြီးရဲ့စာရီကပြည်တွင်းကစာပေလောကမှာရောစာဖတ်ပရိသတ်ဝင်ဝင်မှာပါ။မမှုပြန်တော့မယ်အထူးသဖြင့်မော်ကြည်အေးကဗျာကြီးကဆူးရှတယ်တွေးမြင်နေရတခြားကဗျာဆရာကြီးနဲ့မတူအရေးအဖွဲ့ကလည်းစမ်းတက်တယ်ကျွန်တော်တို့ထူးထူးခြားခြားကြည်အေးကိုဘာကြောင့်ဆွဲမဲ့တယ်လဲဆိုကြည်အေးအမြင်မင်းဥပမာဟောဆရာရဲ့အစ္စာတက်ကဗျာထဲမှာကျမချင်းမြဲတန်တာဝဲမှခွဲထွက်ခြင်းဘူးတက်မဲ့ဦးမီနောက်မွေတျော်ညစ်တွေတေမျိုးຫນွယ်လေရရွှင်ဝင်သားငါလူသားဟုတရားထုတ်တဲ့တတိဖြစ်၏တဲ့ဟိုဒါ philosophy အနုစားတစ်ခုပါပဲဒေါ်ကြည်ကဗျာကြီးကဒါ philosophy romantic ဖြစ်တယ်နောက်ဒေါ်ကြည်ကအမေရိကကိုဖွဲ့တဲ့ကဗျာတပုတ်ရှိတယ်ဆရာကြီးပထမအမြင်နဲ့1980နှစ်မှာပဲရေးတာအဲ့ဒီအချိန်အဲ့ဒီကာလတုန်းကအမေရိကရဲ့ဒီတိုင်းအောင်ခွဲခြားမှုတွေမူရင်းစေဝါးတွေကိုကင်းနေအရတနာတွေအဲ့ဒါတွေကိုသူရေးတာအဲ့ဒီတည်းမှာလေနှင်းခင်ဖုံးကွယ်နိုင်ငံကျေစွာကျွေဟာဆောင်သည်နှင်းမောင်ကနရတကားတဲ့အမေရိကရဲ့အနိဋ္ဌာယုံကြီးကိုသူမြင်တာလေသူဖွဲ့ခဲ့ဘူးလေဒါတွေက realism တွေပါပဲ
မြန်မာစာကတိကဟောင်းဆိုင်ဆရာမမင်းကြီးကတော့ဆရာမကြီးကြည်အေးရဲ့စာပေတွေဟာသူခေတ်စာပေလောကမှာပူလို့တော့မှထင်ရှားတောက်ပြောင်လာတယ်လို့သုံးသပ်ပါတယ
်ကျမကအဖေစာအုပ်စင်ကစပြီးတော့ကြည်အေးကိုတည်တာဟိုကျောင်းသားနဲ့ဆက်ဆက်ပြီးတော့ကြည်အေးကိုကျမသိခွင့်မရခဲ့ပါဘူးကျမဘာသာရှာဖွေဖတ်ရင်းနဲ့ကြိုက်လို့မလို့ဒီကြည်ရဲ့ဝိထုတို့ကြီးကြရီပေါ့နော်ဖတ်တယ်။နောက်အဲ့ဒီအချိန်မှာကျမကိုယ်တိုင်ကစာစာရေးတဲ့အချိန်ဆိုတော့ဒီစာရေးဆရာပေါ့စာရေးထုံးစံတိုင်းပေါ့လေ ism တွေအဲ့မှာဟိုတချို့ကကြည်ဟို modern စာရေးဆရာမလို့ပြောတယ်နောက်တစ်ခါ is specialist လို့ပြောတယ်ဆိုတဲ့အခါမှာကျမကသူ့စာတွေလိုက်ဖတ်ရင်းသားနဲ့ကြည်ဟာဒီတချို့ဟိုဝေဖန်ရေးဆရာတွေပုံသွင်းတယ်လို့မျိုးတကယ်အတ္တဘဝအမှန်ဝါဒီဆိုတဲ့ဒီ agent specialist ဆိုတာထက်တကယ်လူဘဝတွေကိုတည်တည်ချာချာသိတဲ့စာရေးဆရာမအနေနဲ့ကျမသူ့ကိုမြင်ခဲ့ပါတယ်။ဒါကြောင့်ဟို GA ကကျမဘဝတစ်လျှောက်လုံးမှာတော်တော်ကိုလွှမ်းမိုးပြီးတော့အခုချိန်ထိအစွဲလန်းဆုံးစာရေးဆရာဖြစ်ပါတယ်။ပြီးတော့ဒီကျမမဟာဝိဇ္ဇာတန်းတက်တော့ရသစာပေတင်တဲ့အခါမှာဆရာကစောစောအောင်ပါစာရေးဆရာစောစောအောင်အဲ့ဒီ theory တွေကိုသင်ရင်းသားနဲ့မှဒီကြည်အေးရဲ့စာပေဆိုတာကိုဆရာစောစောအောင်နဲ့ဒီရဲ့သင်ကြားမှုနဲ့အတူတူကျွန်မလေ့လာခွင့်ရခဲ့တယ်။ခုနောက်ပိုင်းမှာဒီအေးရဲ့အခန်းကဏ္ဍပို့ပြီးတောက်ပလာတယ်လို့ဖြစ်မှာတယ်။ ဘာဖြစ်လို့လဲဆိုတော့အခုမြန်မာပြည်မှာရှိနေတဲ့စာပေဝါဒနာရှင်တွေကိုစာရေးဆရာတွေကိုယ်တိုင်ကရောဒီအေးကိုတိတ်ကိုညှိုးလာကြတယ်။ဘာဖြစ်လို့လဲဆိုတော့အရင်ခေတ်ကတော့ကျွန်တော်တို့တိတ်လည်းမပွင့်လင်းခဲ့တာရဲ့ပါတာပေါ့နော်။အခုကျတော့ကပို့ပြီးတော့ပွင့်လင်းပြီးပို့စာဖတ်လာတဲ့လူတွေကဂျီအေးကိုပို့တွေ့လာကြတယ်။အဲ့ဒီခါမှာဂျီအေးကပို့ပြီးတော့တောက်ပြောင်လာတယ်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းကြာတာပရိသတ်နေ့မနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရအစီအစဉ်နဲ့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုနားဆင်ရမယ့်အပြင်ဦးကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာနားဆင်ရမှာကတော့
ပြဿနာကိုစိုးရိမ်ကြမဖြစ်ပါဘူးပြဿနာမရှိကြအောင်ဆောင်းနာတော့ဆောင်းနေရတာလားဒါသာစိုးရိမ်ကြဖြစ်ပါဘူ
းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ပြောဆိုခဲ့တဲ့မိန့်ခွန်းတွေထက်ကကောက်နှုတ်ချက်တစ်ခုဖြစ်ပါတယ်။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါကိုနားဆင်ရပါမယ်။ဦးစံမိုးဝေစူးစီးတင်ဆက်ထားပါတယ်ရှင်
။ရိုဟင်ညာကိစ္စကြောင့်ဒေါ်အောင်ဆန်းစုကြည်ကြာရှုံးသွားနေသလားဆိုတဲ့မိန့်ခွန်းခေါင်းစဉ်နဲ့ရေးသားထားတဲ့ Global Risk Insight စာဆောင်ကဆောင်ပါကိုအရင်ဆုံးကောက်နှုတ်တင်ပြပါမယ်။ရိုဟင်ညာအရေးကိစ္စကိုဖုံးဖုံးပြပြနဲ့ဆောင်ရွက်ဖို့ကြိုးစားတာဟာဒေါ်အောင်ဆန်းစုကြည်အနေနဲ့ကျိုးတန်းလျှောက်နေတာနဲ့တူနေပါတယ်နှုတ်ဆက်နေရတာကသူမရဲ့တိတ်ခါကိုထိခိုက်နေရပြီလို့အစချီပြီးတော့ရေးသားထားပါတယ်အောက်တိုဘာလ9ရက်နေ့ကစလို့ရခိုင်ပြည်နယ်ဘက်ကပြည်ပခပြဿနာဟာပြန်ပြီးတော့ကြီးထွားလာခဲ့ပါတယ်လူနည်းစုရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်တဲ့ရက်ဆက်မှုအကြောင်းနေနိုင်ငံတကာမီဒီယာတွေမှာကြေကြေပြန့်ပြန့်ရေးသားလာခဲ့ကြသလိုတချို့ကဆိုရင်လူမျိုးတုံးတပ်ဖြတ်မှုတွေကိုကျူးလွန်နေပါတယ်လို့တောင်ပြောဆိုတာတွေရှိခဲ့တာပါဒေါ်အောင်ဆန်းစုကြည်ရဲ့အခမ်းအနားဟာဒီမိုကရေစီရဲ့မိရှုတစောင်းလူခွင့်ရေးကိုကာကွယ်သူတယောက်အဖြစ်ကနေလက်တွေ့နိုင်ငံရေးသမားတယောက်အဖြစ်ကိုကူပြောင်းသွားပြီလို့တချို့ကျွမ်းကျင်သူတွေကတုံ့တက်နေကြတယ်လို့လည်းရေးသားထားပါတယ်။တသန်းလောက်အရေးတွက်ရှိတဲ့မြန်မာနိုင်ငံအတွင်းကရိုဟင်ညာတွေဒုက္ခရောက်နေကြပေမဲ့ဒေါ်အောင်ဆန်းစုကြည်ကတော့အခြေအနေတွေကိုတိုးတက်ကောင်းမွန်လာအောင်လုပ်ပေးတာမျိုးမရှိသေးဘူးလို့ဆိုပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့အာယုံဆိုင်လှုပ်ဆောင်နေတာကတမ်းပြည်ကိုစီးပွားရေးရင်းနှီးမြှုပ်နှံမှုတွေတကားဖွင့်ပေးပြီးတော့နိုင်ငံရေးပြုပြင်ပြောင်းလဲရေးလုပ်ဖို့ဖြစ်ပါတယ်။သူမတို့ရဲ့လောက်ရကန်ရအသက်ရှူရချောင်းအောင်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုအရေးယူထားတာတွေကိုသမ္မတဘဲရက်အိုဘားမားကဖေရှားပေးခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်လဲရိုဟင်ညာအရေးကိုအရေးတူမပြုအောင်လှုပ်ပေးလိုက်သလိုများဖြစ်သွားစေသလားဆိုပြီးတော့ရေးသားထားပါတယ်။တချို့ကလည်းရိုဟင်ညာရေးကိစ္စဟာမြန်မာဒီမိုကရေစီအတွင်ကူးပြောင်းရေးကာလမှာရောပြွန့်ပြီးတော့ဖြစ်ပေါ်လာတဲ့ထိခိုက်မှုဖြစ်တယ်လို့မြင်ကြပါတယ်။အစသဖြင့်ရေးသားထားပါတယ်။မလေးရှားနိုင်ငံကရခိုင်ဒေသကိုစစ်နယ်ရေးခအထောက်ပံ့နေထင်ပေါ့မဲ့တင်မောအုပ်စုကိုမြန်မာရေးတပ်ကတိုက်ခိုက်နေသလားဆိုပြီးတော့ AWD Online Magazine မှာရေးသားထားတာကိုဆက်ပြီးတော့တင်ပြပေးကြပါတယ်။ပြဿနာတွေဖြစ်နေတဲ့ရခိုင်ဒေသကဘူးဒီတောင်မောင်တော်ရိုဟင်ညာမွတ်စလင်တွေအတွက်အကူအညီတွေပေးဖို့အတွက်တင်မောတွေဆီလုပ်မယ်ဆိုရင်ပြန်လှည့်ဖို့တတိပေးတာတားမြစ်တာအတင်းကျပ်ပိတ်ဆို့တာမျိုးတွေဖြစ်ပေါ်နိုင်တယ်လို့သမရယုံရဲ့ပြောခွင့်ရသူဦးစော်ထီကပြောဆိုပါရယ်မလေးရှားနိုင်ငံကအစိုးရမဟုတ်တဲ့ညွန်ပေါင်းအဖွဲ့အစည်းတစ်ခုဖြစ်တဲ့ Malaysia Consultative Council of Islam Organization ကမြန်မာနိုင်ငံရခိုင်ဒေသကရိုဟင်ညာမွတ်စလင်တွေကိုအကူအညီပေးရေးအစားအသောက်ဆန်စေဝါနဲ့တခြားအသုံးဆောင်ပစ္စည်းတွေတန်းချိန်200ကိုတင်းမောတွေနဲ့ဇန်နဝါရီလ10ရက်နေ့မှာပို့ဆောင်မယ်လို့ပြောဆိုနေပါရယ်ဘာမှအကြောင်းမကြားပဲလှုပ်လာမယ်ဆိုရင်တော့ဒီကိစ္စဟာမြန်မာဘက်ကအမှားမဖြစ်နိုင်တဲ့အကြောင်းမြန်မာရေးတက်ဟာပြန်လှည့်သွားဖို့အတွက်သတိပေးအကြောင်းကြားမှဖြစ်တယ်ဒါမှမဟုတ်အင်အားတုံးပြီးတော့နောက်ကျောင်းပြန်လှည့်စီမှဖြစ်တယ်ဆိုပြီးတော့ဦးစော်ထီကပြောကြောင်းရေးသားထားပါတယ်ဘာသာရေးကိုခုတုံးမလုပ်ဖို့အုတ်ချုပ်တဲ့ ဒီကနေ့ဒီနေ့ကိုအစိုးရပေါ်လေးစားမှုရှိဖို့နဲ့အမှန်တကယ်အကူအညီထောက်ပံ့ဖို့တဲ့ရည်ရွယ်ချက်ကိုတုံ့နှံ့မှုပြုလုပ်ဖို့လိုအပ်ပြီးတော့ပြဿနာကိုမီးထုတ်မရှာဖို့တိုက်တွန်းတဲ့အကြောင်းပြောကြားတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
ကဗတ်မီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာပါရှင်အခုတော့အင်္ဂလိပ်စာသင်ခန်းစာအလှပ်ပါဒေါ်လလသန်းစီစဉ်တင်ဆက်ထားပါတယ်ရှင်
idiom atunga
might is right
be phit par de salung paung ga m I g h t might ga in a I s is r I g h t right ga mana so ro sgoi khun ye dai yai de be ga ro in a taung na mhan ne so de tabor myu phit par de idiom de be ga le shi ma de naingan ma ana shi song da ma mho kaba paw ma ana shi song နိုင်ငံက ငါ လုတ်ချင်တာ ငါ လုတ်မေး ငါ လုတ်တာမှန်နေ ငါ မှာ အင်အားရှိလို့ အင်အား ငါ တုံးတာမှန်နေ လို့ ခံယူထားတာမျိုးဖြစ်ပါတယ် ဒီ အသုံးနဲ့ ပတ်သက်လို့ George Grove ပြီးတဲ့ ဥပမာကို နားဆင်ကြကြရအောင်
In this world today there are still a few leaders who think might is right
ဒီကိစ္စ ကဘာပေါ်မှာ အနာရှိရင် ရှိတယ်လို့ တုံးတာဟာ မှန်နေ
In this world today, there are still a few leaders who think might is right.
Might
is right.
အင်္ဂလိပ်စာသတင်းစာကိုနားဆင်ကြရတာပါရှင်အခုဆက်လက်ပြီးတော့ဥကြဇန်သားရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရပါမယ်အခုတစ်ပတ်မြန်မာအရေးသုံးသက်ချက်မှာတော့ကုံဆုံးတော့မဲ့2016ခုနှစ်အတွင်းမြန်မာနိုင်ငံရဲ့အောင်မြင်မှုစိန်ခေါ်မှုရပ်ဆိုင်းနေတဲ့မျှော်လင့်မှုတွေနဲ့ထူးခြားတဲ့ဖြစ်ရာတွေကိုဥကြဇန်သားကသုံးသပ်တင်ပြထားပါတယ်ရှင်
ကုံစုံနာမယ်2016ဟာမြန်မာနိုင်ငံသမိုင်းလမ်းကြောင်းမှာအစ်အချိုးတကွေဖြစ်တယ်လို့ရည်တိပြပြောနိုင်ပါရဲ့လားဆိုတဲ့မေးခွန်းနဲ့ဒီနေ့သုံးစားချက်ကိုစတင်လို့ပါတယ်2005ကအထွေထွေရွေးကောက်ပွဲမှာအပြတ်သက်အောင်ပွဲရခဲ့ပြီးမဲ့ပြည်သူလူထုအနေနဲ့ပွင့်ပွင့်လင်းလင်းမပြောနိုင်ဘဲအာဏာတကယ်လွှဲပါမလားဆိုပြီးစိုးရိမ်နေကြတာပါဒီကြားထဲမှာဒေါအောင်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချု မှာတော့ရာစုဝက်ကျော်မြမသမိုင်းမှာရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းနဲ့ဖွဲ့စည်းထားတဲ့ပထမဦးဆုံးသောပြည်သူလွှတ်တော်ပေါ်ထွက်လာခဲ့ပါတယ်။စက်တန်း၄နှစ်တာအတွက်အောက်လွှတ်တော်အစည်းအဝေးကိုစတင်ကျင်းပတဲ့အခါပြည်သူလူထုကဝုန်းမြောက်ဝန်းသာဖြစ်ခဲ့တယ်လို့နိုင်ငံတကာကလည်းကောင်းချီးဩဘာပေးခဲ့ကြတာပါ။အ
ောက်ချီအစားအလုပ်သမားတွေအလုပ်တွေလယ်သမားအစားအလုပ်တွေရမယ်အကုန်လုံးကလည်းပညာရေးကလည်းအစစအရာပေါ့လေဈေးနှုန်းတွေကြရမယ်ဘာညာအဲ့လိုပေါ့နော်ကုန်စည်နှုန်းတွေပေါ့နော်အစုံပါပဲအားလုံးကိုကျွန်တော်တောင်းလဲစီကျင်တာပေါ့မီးလေးလင်းရမယ်ဓာတ်နေကောင်းအောင်ပဲပေါ့နော်အများကြီးရောပြောင်းလဲသွားမယ်လို့ထင်ပါတယ
်ဒီအချိန်မှာလူတိုင်းအထူးစိတ်ဝင်စားနေတဲ့ကိစ္စတစ်ခုကတော့ဘယ်သူသမရဖြစ်လာမလဲဆိုတာပဲဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ကိုသမရမဖြစ်နိုင်အောင်အကွက်ဆင်ရေးဆွဲထားခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကပုံမှန်59စကိုပြင်ဖို့အထောက်အမှုတွေအများမရောက်ဖြစ်သွားခဲ့ပြီးတဲ့နောက်မှာတော့သူရဲ့အခန့်ကဏ္ဍကိုသူကအခုလိုပြတ်ပြတ်သားသားပြောခဲ့ပါတယ
် I've said if we are win and the NLD forms a government I will be above the president
ကျမတို့အနိုင်ရရင် NLD ကအစိုးရဖွဲ့မယ်ကျမကသမ္မတအပေါ်မှာရှိနေမယ်ဒါရှင်းရှင်းပြောတာပဲ
မလ31ရက်နေ့မှာတော့ဖွဲ့စည်းပုံဥပဒေနဲ့အညီနိုင်ငံတော်သမ္မတအဖြစ် NLD ကရွေးချယ်တဲ့ဦးထင်ကျော်ကိုတင်မြှောက်လိုက်ကြပြီးနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာဒုသစ်ကိုဥပဒေပြုဖန်တီးရယူလိုက်ပါတယ်ဒီလိုနဲ့ရွေးကောက်ပွဲအကျိုးကာလကအဓိကပဟေလိဖြစ်နေခဲ့တဲ့ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ရေးမဖြစ်ရေးကိစ္စဟာအခိုက်အတန့်အဖြစ်ညင်သက်သွားပါတယ်။ဒီရာထူးကိုအောင်မြင်ဖန်တီးရယူလိုက်နိုင်ခြင်းဟာ2016အတွင်း NLD အစိုးရသေးရဲ့ပွဲဥရဲအောင်ပွဲဖြစ်တယ်လို့အကြီးမားဆုံးသောအောင်ပွဲလည်းဖြစ်ပါတယ်။ဒါပေမဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကိုပြည်သူလူထုလိုလားကြတာဟာဒေါအောင်ဆန်းစုကြည်သမ္မတဖြစ်ရေးမဖြစ်ရေးဆိုတာအပြင်ပိုအရေးကြီးတဲ့ကိစ္စတွေလည်းရှိနေပါသေးတယ်။ရွေးကောက်တင်မြှောက်လိုက်တဲ့လူတို့ကိုယ်စားလှယ်အကြမှာဘယ်သူမှမရွေးမတင်မြှောက်ဖဲနဲ့တက်မတော်ကိုယ်စားလှယ်ဆိုပြီးစစ်သားတွေပါဝင်နေတာတခါဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံဆွဲထားပြီးတိုင်းရင်းသားတွေကိုယ်ပိုင်ပြဋ္ဌာန်းခွင့်မရှိတာစတဲ့ကိစ္စတွေလည်းရှိနေပါတယ်။ဒါကြောင့်လည်းဒီဖွဲ့စည်းပုံကိုပြင်ဆင်ဖို့လိုအပ်တယ်ဆိုတာကို နိုင်ငံတော်သမ္မတဦးထင်ကျော်ယာရုလက်ခံတဲ့သမိုင်းဝင်3မိနစ်ကြာမင်ကွန်းမှာအလေးအနက်ပြောကြားသွားခဲ့ပါတယ
်။နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွှန်းများနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာရေးအတွက်လည်းဆောင်ရွက်ရမယ်တာဝန်ရှိပါတယ
်။တကယ်တော့ဒီတာဝန်ဟာ NLD ပါတီရဲ့အဓိကရွေးကောက်ပွဲကတိတစ်ခုလည်းဖြစ်ခဲ့ပါတယ်။NLD အစိုးရတက်လာပြီး2016ကုံစုနောက်မဲ့အချိန်အထိဒီအရေးကိုပြန်မကင်နိုင်တော့တဲ့လောက်ပြစ်ထားကြတာတွေ့ရပါတယ်။သုံးသပ်သူတချို့ကတော့ဖွဲ့စည်းပုံပြင်ဆင်ရေးကိုအလေးထားလှုပ်ဆောင်နေရင်တခြားလုပ်ငန်းတာဝန်တွေပါဆင်မတွေ့နိုင်ဖြစ်သွားနိုင်တယ်လို့ဆိုပါတယ်။လက်တွေ့မှာတော့နိုင်ငံရေးမှာစစ်တပ်ပါဝင်ကြီးစုနေတဲ့အတွက်ပဲကြံအရေးတွေဆင်မတွေ့နိုင်ဖြစ်နေရတာပါ။အထင်ရှားဆုံးပြဿနာကိုကြည့်မယ်ဆိုရင်အဲ့ဒါပြည်တွင်းငြိမ်းချမ်းရေးပဲဖြစ်ပါတယ်။ဦးသိန်းစင်အစိုးရလက်ထက်ကရရှိခဲ့တဲ့ပြည်လုံးကျွတ်အပြစ်ခတ်ရစရေးသဘောတူညီချက်ကိုအခြေခံပြီး27ရာစုပင်လုံးကြီးလာကခေါ်ယူခဲ့တာဟာ2016အတွက်မှတ်တမ်းတင်ရမယ့်ကိစ္စတစ်ခုပါသို့သော်ကံမကောင်းအကြောင်းမလှဆိုပဲ1948ပင်လုံးကြီးလာကလို့တော့သမိုင်းတွင်လောက်တဲ့ဖြစ်ရပ်တစ်ခုဖြစ်မလာခဲ့ပါဘူးအပြည့်ရစာချုပ်လက်မှတ်ထိုးမထားတဲ့အဖွဲ့တချို့ပါဝင်တက်ရောက်ခဲ့ပါတော့လဲအခန်းကျူဆိုရေးအစည်းအဝေးတာဝန်ရှိသူတို့ချို့ရဲ့စေတနာကင်းမဲ့တဲ့အပြုအမူတွေကြောင့်ညဉ့်ညင်စရာတွေဖြစ်ခဲ့ရပါတယ်လက်နက်အင်အားအကြီးဆုံး UWSA ဝတ်တပ်ဖွဲ့ဟာဆိုရင်ကြီးလာကကိုဆက်မတက်ပဲပြန်လဲထွက်ခေါ်သွားခဲ့ပါတယ်သူစင်ကစီပတိပခဖြစ်နေတဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့ဟာလည်းဘာမဟုတ်တဲ့စကားအသုံးအနှုန်းတစ်ခုမှတက်မတော်တဲ့သဘောကွဲလွဲတဲ့အတွက်မတက်ရောက်ဖြစ်ခဲ့ပါဘူး။27ရာစုပင်လုံးကြီးလာကန်ထင်တိုင်းမပေါက်ဖြစ်ခဲ့ရတာဟာတက်မတော်ရဲ့သဘောထားတချို့ကြောင့်ဖြစ်တယ်လို့စုံစမ်းသူတွေရှိကြပါတယ
်။အဓိကကတော့ဒီတက်မတော်ဘက်မှဒီရှိတဲ့စဉ်းစားချက်တစ်ခုပေါ့နော်။အခုဒီတိုင်းသားအဖွဲ့တွေအနေနဲ့ပြီးခဲ့တဲ့ပင်လုံးကြီးလာကန်ကိုလာတက်ခဲ့တော့လည်းပဲဒီ NCA တနိုင်ငံလုံးဖြစ်ခဲ့တဲ့စေအစာချုပ်ကိုပေါ့နော်လက်မှတ်မထိုးသေးတဲ့အတွက်ထိုးလာအောင်လို့ဒီစီရီးယားဖိအားပေးရမယ်လို့သူတို့စဉ်းစားထားချက်ရှိပါတယ်။ဒါပေမဲ့တကယ်တမ်းလက်တွေ့မှာကအဲ့လိုတိုက်လိုက်တဲ့အတွက်ဒီလက်မှတ်ထိုးဖို့အနေထားကပို့ပြီးတော့ခက်ခဲသွားပါတယ်။ဘာလို့လဲဆိုတော့ဒီတိုင်းသားတွေဘက်ကယုံကြည်မှုကျဆင်းသွားလို့ဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒီတပ်မတော်ဘက်ကနောက်သဘောထားတစ်ခုကပါရှိနေပြန်လဲဆိုတော့ဒီစစ်ဆေးရေးတွေမပြေလည်လို့ဥပမာ NCA လက်မှတ်မထိုးလို့ပေါ့လေ။တစ်ချိန်ပြန်တိုက်ရတယ်ဆိုတော့အဲ့ဒီချိန်မှာတပ်မတော်အနေနဲ့နည်းမြေအသာစီးရမှုတွေကလိုချင်ပါတယ်။တိုင်းနာရီနယ်မြေတွေအများကြီးတက်တယ်အများကြီးရှိနေမဲ့အနေအထားမျိုးတို့ကစိုးရိမ်နေရှိပါတယ်။နောက်ဆုံးတစ်ချက်ကတော့ဒီနယ်မြေတဲ့တယံဇာတာတွေနဲ့အများကြီးဒီကျွဲဝနေတဲ့ခါကျတော့နယ်မြေပူရလေတွေတယံဇာတာကနေရတဲ့အမျက်တရားလည်းများလေတွေဖြစ်တဲ့အတွက်ဒါဝန်တော်နှစ်ဖက်လုံးကအပြိုင်ဆိုင်လိုချင်ကြတာဖြစ်ပါတယ်
။မြမအရေးသုံးသပ်သူဦးဝင်းမင်းပြောသွားခဲ့တာပါ။27ရာစုပင်လုံဟာသတင်းကြီးတောက်ခီးမပေါက်ဖြစ်ခဲ့ပေမဲ့ဒေါ်အောင်ဆန်းစုကြည်ကတော့အကောင့်ဘက်ကစုမြင်သုံးသပ်ခဲ့ပါတယ်။
အခုပြောသွားတဲ့အချိန်မှာပုံဝင်နေနေဝေဘာနာတွေတိုက်ခိုက်တာတွေလည်းပါသွားပါတယ်။ဒီကိုယ်တိုင်ရဲ့မှာသွားရတာဒီလိုပြတာဟာဘာမှကြောက်ကြံဖြစ်ဘူးလို့ဒီပါဒီလိုပဲယုံကြည်ပါတယ်ဆိုရင်ကြမရှိပါဘူးပြဿနာကိုဆိုရင်ကြမရှိပါဘူးပြဿနာမရှိအောင်ဆောင်းလာတော့ဆောင်းနေရတာလားကဒါကဆိုရင်ကြဖြစ်ပါဘူးပြဿနာကိုဆိုရင်ကြမဟုတ်ပါဘူးဒါကတော့ပတ်တိချင်းနဲ့ဒီမှာဒီပြဿနာကိုရင်းဆိုင်နေဖြေရှင်းနိုင်ရဲ့အရေးချင်းတွေကိုကျွားလို့မွေးထုတ်နေကျမတို့အခုလက်ကဲပြတော့တူဦးကိုတူကူညီမယ်ဖေးမနော်တူဦးရဲ့အမြင်ကိုတူဦးကလေးစားမယ်နားထောင်မယ်သဘောပြမတိုက်ဆိုင်ရင်တောင်မှဘာကြောင့်မတိုက်ဆိုင်တဲ့သဘောကိုသိနေတာလဲဆိုတာကိုစဉ်းစားဒါမှကျမတို့အားလုံးကညီညီမျှမျှနဲ့ဆက်ပြီးတော့လူချင်းနဲ့ညီတိုင်းပန်းတိုင်းကိုရောက်သွားနေမှာဖြစ်ပါတယ
်သို့တော်လဲဒေါ်အောင်ဆန်းစုကြည်နဲ့စုဦးစုရဘက်ကသဘောထားနဲ့ကာကွယ်ရေးဦးစီးချုပ်ရဲ့စစ်ဖက်အမြင်ကမတူညီမှုကြောင့်ငင်းညာရေးဖော်ဆောင်မှုဆင်မတွန်းနိုင်ဖြစ်ရတယ်လို့ UNFC ညီညွတ်သောတိုင်းရင်းသားဖက်ဒရယ်ကောင်စီတွဲဘက်အတွင်းမှဦးထွန်းစော်ကရှင်းပြပါတယ
်ကျွန်တော်တို့အတွေ့အကြုံရတော့အစိုးရကသူ့မှာမူရှိတယ်ပေါ့နော်ဆွေးနွေးတဲ့နေရာမှာသူ့မူကပါလဲဆိုတော့အရာအားလုံးကဤနိုင်လို့ရတယ်ဆွေးနွေးလို့ရတယ်အဲ့ဒီမူနဲ့ရက်တီဗီဆွေးနွေးတယ်ပေါ့ဒါပေမဲ့တပ်ပံရဲ့ကိုယ်စားလှယ်များဘက်ကတော့အဲ့လိုမဟုတ်ဘူးတပ်ပံရဲ့ကိုယ်စားလှယ်များကသူကအရာအလုံးဤနိုင်ဆွေးနွေးဖို့မရဘူးသူက NCA ပေါ်မှာအတည်ရက်နေတယ်နောက်ပြီးတော့တပ်မတော်ကဝေယူစီချုပ်ရဲ့ငင်းချင်းမူဝါဒ6ရက်ဒီပေါ်မှာအတည်ရက်နေရတယ်ဆိုတော့ဒီမတူညီမှုနှစ်ခုပေါ်မှာကျွန်တော်တို့ကခြေခံပြီးမှနီးလန့်ချတဲ့အခါကျွန်တော်တို့ဘက်ကတော်တော်လေးကြက်ပါတယ
်ဒီနောက်ပိုင်းမှာတော့ငင်းချင်းရဲ့အလားအလာကောင်းမွန်တိုးတက်လာတဲ့ဆိုရတဲ့ဆုပ်ယုပ်ကြဆင်းလာတယ်လို့ဆိုရလိမ့်မယ်ထင်ပါတယ်အထူးသဖြင့်တပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတချို့ဟာပြည်ထောင်စုသားအားလုံးနဲ့ဆိုင်တဲ့မြေပေါ်မှာစုနယ်ငတ်နယ်ခွဲပြီးတစ်ဖက်နဲ့တစ်ဖက်ကျူးကျော်တယ်လို့အပြန်အလှန်ဆွဆွဲတိုက်ခိုက်မှုတွေပြန်လည်ဆက်တင်ခဲ့ကြပါတယ်။တိုင်းဒေသပြဿနာပြည်လည်ရေးပိုအလှမ်းဝေးစေတဲ့နောက်ဖြစ်ရပ်တစ်ခုကတော့ပြည်နယ်တချို့မှာရွေးကောက်ပွဲနိုင်တဲ့ဒေသခံတိုင်းဒေသပါတီကလူလားစုကိုဝန်ကြီးချုပ်လာမှုမပေးဘဲ NLD ပါတီဝင်တွေ ကို ခန့်အပ်တဲ့ ကိစ္စ ဖြစ် ပါတယ် အထူးသဖြင့် ရခိုင် ပြည်နယ်မှာ ဆိုရင် ရခိုင် မျိုးသားပါတီ ANP က အပြတ်သတ် အနိုင်ရရှိခဲ့ပေမဲ့ 2008 ဖွဲ့စည်းပုံနဲ့ အညီ NLD ပါတီဝင် အမတ်တူကို ဝန်ကြီးချုပ် အဖြစ် ခန့်အပ်ခဲ့ပါတယ် ဒါအပြင် တိုင်းရင်းသားပါတီဝင် တချို့ကိုလည်း သက်ဆိုင်ရာ ပါတီ နဲ့ ညှိနှိုင်းခြင်း မရှိဘဲ NLD ကခေါင်းခေါက်ခေါ်ယူပြီး ယာထုပေးခဲ့တဲ့ အတွက် တိုင်းရင်းသားတွေ ဘက်က မကြေမနက် ဖြစ်ခဲ့ကြတာလည်း ရှိပါတယ်
ကျောင်းဝေးတောင်ကို နောက်ပိုင်းမှာ ကျောင်းဆန်းစုကြည် တည်ယူတယ် ကျွန်တော်ဝန်တာပါတယ် ရခိုင်မျိုးသားပါတီနည်းနည်းလေးအကုန်ယူသွားဖြင့်ကျွန်တော်လက်ကမ်းကြမှာဖြစ်ပါတယ်သို့တော်ဝေးတောင်ပြည်ကောင်မြန်မာဒီမိုကရေစီဖွဲ့ချုပ်ပြီးတော့ကျွန်တော်ရခိုင်မျိုးသားပါတီဆိုရပါတီသေးတို့လေးပဲရခိုင်လူထောက်ခံမှုအများဆုံးရတဲ့ပါတီတစ်ခုကိုပါတီကြီးချင်းပါတီသေးချင်းတဲ့ဒန်းတူဆက်ဆံနေဆိုရဆင်လာလေးတစ်ခုဖြစ်ထွန်းစေချင်ပါတယ်ဝေးတောင်ဘက်ကလည်းပါတီဌာနချုပ်ကိုအကြောင်းမကြားသေးဘူ တော်ကိုချင်ကမှုရှိတဲ့အခါမှာဒီခင်းချင်းတွေကလူကြားထဲမှာမေးစရာများစရာတွေဖြစ်လာပါပဲ
။တိုင်းသားရုံနဲ့ဖြစ်နေတဲ့ပဋိပက္ခပြဿနာတွေထက်2016အတွင်းအပူတပြင်းဖြစ်လာတဲ့ပြဿနာတရကတော့ရခိုင်ပြည်နယ်မောင်တော်မြို့နယ်နေစရဲစခန်းတချို့ကိုမွတ်စလင်အကြမ်းဖက်သမားတွေစီးနင်းတိုက်ခိုက်မှုတွေဖြစ်ပါတယ်။ခေတ်ဆက်ဆက်လေးလူစုထားခဲ့ပြီးနိုင်ငံရေးအမျက်ထုတ်မှုကိုကြိုးစီးပွားအတွက်အသုံးချခဲ့မှုတွေကြောင့်ဆိုးသက်ထက်ဆိုးရွားလာနေတဲ့ရခိုင်ပြည်နယ်အနောက်မြောက်ဘာသာကွဲလူအသိုင်းအဝိုင်းအကြတင်းမာမှုကတကယ်တော့မြန်မာနိုင်ငံစတင်ပွင့်လင်းလာချိန်မှာအထင်သာပေါ်ထွက်လာတာဖြစ်ပါတယ်။သူတို့ကိုသူတို့ရိုဟင်ဂျာလို့သတ်မှတ်ဦးသိန်းစင်အစွဲလက်ထက်ကဘင်္ဂါလီလက်ရှိ NLD အစွဲလက်ထက်မှာရခိုင်ပြည်နယ်ကမွတ်စလင်တွေလို့သုံးနှုန်းခေါ်ဝေါ်ခဲ့တဲ့ဒီလူတွေအရင်းနဲ့ပတ်သက်ပြီးနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားသူတွေကမြန်မာအစိုးရအသက်ကိုအပြင်းထန်ဝေဖန်ရှုတ်ချလာကြပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့နိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေဟာတစ်ဖက်သက်ဆံပြီးပြဿနာကို Me Too ပြနေတယ်လို့ဖြစ်တယ်လို့ပြန်လည်ခြေပခဲ့ပါတယ်။ဒီပြဿနာကိုအကြံပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းနှင်းညာရဲ့နိုဘယ်ဆုရင်ကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်တစ်ခုကိုလည်းဖွဲ့စည်းပေးခဲ့ပါတယ်။အဲဒီနောက်မှာကျရင်အောက်တိုဘာလ9ရက်နေ့မှာပြင်ပအကြံဖက်အဖွဲ့တွေနဲ့အဆက်အသွယ်ရှိတဲ့မွတ်စလင်အကြံဖက်သမားတို့မောင်တော်နယ်ကနေကြာဆောင်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်လာခဲ့ပါတယ်။ဒါကိုတပ်မတော်ကတုံ့ပြန်ရမှာလူခွင့်ရေးချိုးဖောက်မှုတွေရှိရဲဆိုတဲ့နိုင်ငံတကာအသိုင်းအဝိုင်းရဲ့စွပ်စွဲချက်တွေနဲ့ရင်ဆိုင်ခဲ့ရပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကဆိုရင်မြန်မာနိုင်ငံရဲ့အာဆီယံအသင်းဝင်ဖြစ်မှုကိုပြန်လည်စဉ်းစားသင့်တယ်လို့ပြောလာခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်ရဲ့ပြောကြားချက်အပေါ်ထိုင်းနိုင်ငံချူလာလွန်ကောင်တက်ကူပါမခတီတီတန်ပွန်ဆာဒီရက်ကအခုလိုတုံ့ပြန်ပါတယ်
။မွတ်စလင်ဥယျာဉ်အများစုနေထိုင်တဲ့မလေးရှားဟာပြည်တွင်းမှာအဂတိအရှုပ်တော်ပုံကြောင့်အစိုးရပြဿနာတက်နေရတာကိုအာရုံလွှဲဖို့အတွက်ရိုဟင်ညာတွေကိုဒေါ်အောင်ဆန်းစုကြည်ဦးဆောင်ပြီးလူမျိုးတုံးတတ်ဖြတ်နေတယ်။မြန်မာနိုင်ငံအာဆီယံအဖွဲ့ဝင်ဖြစ်မှုကိုပြန်ပြီးတော့တုံ့တက်ဖို့ပြောလာပါတယ်။
အမခတ်တီချင်းနေဒါရဲ့ဆောင်းပါးကိုနီကီအရှင်ရီဗျူကထုတ်လုပ်တင်ပြခဲ့တာပါမကြာခင်မှာပဲဒေါန်ဆန်းစုကြည်ကအာဆီယံနိုင်ငံသားရေးဝန်ကြီးတွေကိုခေါ်ယူစည်းဝေးပြီးဒီပြဿနာကိုရှင်းပြညှိနှိုင်းခဲ့ပါတယ်သောရရှိမြခရား2016အတွင်းဒီလိုနိုင်ငံရေးဘက်မှအပိတ်အဆို့အတားအဆီးတွေရှိနေခဲ့ပေမဲ့ပြည်ပနိုင်ငံရေးဒါမှမဟုတ်နိုင်ငံသားဆက်ဆံရေးမှာထူးခြားတိုးတက်မှုတွေရှိလာတာတွေ့ရပါတယ်ပထမဆုံးတစ်ချက်ကတော့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ဒဏ်ကပ်မှုတွေကိုအမေရိကန်ပြည်ထောင်စုကပြန်လည်ရုပ်သိမ်းလိုက်ခြင်းပဲဖြစ်ပါတယ်တကယ်ဇာနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ကအခုလိုရှင်းပြခဲ့တာပ
ါ We decided that the time has come for the sanctions to be lifted. In some ways it is a risk. It is as much a political as an economic risk because there are those who believe
တန်ခါပိတ်ဆို့မှုတွေရုပ်သိမ်းချိန်တန်ပြီးလို့ကျမတို့ဆုံးဖြတ်ခဲ့ပါတယ်။တနည်းအားဖြင့်တော့ဒါဟာနိုင်ငံရေးစီးပွားရေးအရစွန့်စားရတဲ့သဘောပါပဲ။ဘာကြောင့်လဲဆိုတော့တန်ခတ်မှုရုပ်သိမ်းချိန်မတန်သေးဘူးလို့တချို့ကလည်းယူဆနေကြသေးပါဒါပေမဲ့ကျမတို့ဟာကိုခြေတော့ပေါ့ကိုရက်ပြီးတော့မိတ်ဆွေတွေရဲ့အကူအညီနဲ့ရှေ့ဆက်ရှောက်တင်ပြီးလို့ယုံကြည်ပါတယ
်တစ်ဖက်မှာလည်းပဲအင်းကြီးအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးကိုပိုအစီမြင့်ပြီးအမေရိကန်အပါအဝင်အနောက်အစုနဲ့ပုံမနှိဆက်တဲ့ဆက်အမြင်ကိုပယ်ဖျက်ဖို့အထောက်အကူတွေရပါတယ်ဒါဟာနိုင်ငံတကာစီမင်းမှာမြန်မာနိုင်ငံပုံရိပ်ကိုမြင်မာလာစေသလိုမြန်မာနိုင်ငံသားရဲ့ဝါရကိုအစင်လာအတိုင်းဗက်မလိုက်လမ်းကြောင်းပေါ်အောင်းအောင်းမြင်မြင်တက်မှတ်ပေးနိုင်ခြင်းလေးဖြစ်ပါတယ်။အခုလိုဒဏ်ခတ်မှုတွေရုပ်သိမ်းပေးလိုက်တော့လည်းပြည်တွင်းဖွံ့ဖြိုးတိုးတက်မှုကတော့မျောလင့်ထားသလောက်တဟုန်တိုးတိုးတက်မလာခဲ့ပါဘူး။ရာစုရဲ့ကြော်ကြော်ရိုးရင်းပြပြလာခဲ့တဲ့အခြေအနေတွေကိုလာပိုင်းအတွင်းမပြုတ်ပြင်နိုင်ဘူးဆိုတာနားလည်သဘောပေါက်စွာနဲ့ပဲပြည်သူလူထုကလည်း NLD အစွဲကိုဆက်လက်ထောက်ခံပြီးမျောလင့်ချက်ထားနေရဆဲဖြစ်ပါတယ်။တကယ်တော့နိုင်ငံရေးမှာလူထုထောက်ခံမှုကအရေးကြီးတယ်မဟုတ်ပါလား။လူလူပါဝင်ထောက်ခံမှုအင်အားကိုအခြေခံအတွေ့အကြုံကိုအသုံးချပြီးတုံ့ပြန်ရတဲ့အတားအဆီးတွေကိုကျော်လွှားနိုင်မဲ့အခြေအနေကိုတော့လာမယ့်နှစ်တွေအတွင်းမှာရောက်ရှိလာနိုင်မယ်လို့မျှော်လင့်မိကြောင်းပါသောရရှိမြခင်ဗျာကျေးဇူးတင်ပါတယ်
ဥကျော်စင်နာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာပါ။အခုတော့သူယုံကြည်တဲ့အစီအစဉ်အလှပါဒီတစ်ပတ်မှာတော့ Fulbright ပညာသင်ဆုနဲ့ American နိုင်ငံမှာမဟာဘွဲ့သင်တန်းတက်နေတဲ့ကိုမင်းမင်းဟိန်းအမည်ကိုနားဆင်ကြရပါမယ်။မောက်မိုးဖြူစီစဉ်တင်ဆက်ထားပါရရှင
်။ကျွန်တော်ယုံကြည်တဲ့အရာတော့ကျွန်တော်တို့လူသားတွေတူတယောက်ရှင်စီတိုင်းမှာယုံကြည်ချက်ပန်းနိုင်ဆိုတာရှိတယ်ပါတယ်။အဲဒီလိုယုံကြည်ချက်ပန်းနိုင်ဆိုတာကိုဘယ်လိုမျိုးခိုင်းနိုင်ရမလဲဆိုရင်ခီးစဉ်တစ်ခုသွားတဲ့အခါမှာခီးစဉ်ကိုတိတိကျကျသတ်မှတ်ထားသလိုပါပဲ။ကိုသွားခြင်းနဲ့ညို့ရွာ၊နေဒေသကိုတိတိကျကျသတ်မှတ်ထားဖို့လိုအပ်ပါတယ်။သိရှိထားဖို့လိုအပ်ပါတယ်။အဲ့တော့အဲ့ခီးစဉ်ကိုသွားမဲ့ခီးစဉ်ကိုသိရှိထားတဲ့အခါမှာကျွန်တော်တို့တစ်ခါတလေမှာကလေးနဲ့သွားရလဲဖြစ်နေပါတယ်တခါတလေမှာလက်ပြကူရလို့လည်းဖြစ်နေပါတယ်တခါတလေမှာတော့ဆပိန်စီရလို့တခါတလေမှာတော့လေရင်စီပြီးသွားရမှာလည်းဖြစ်နေပါတယ်အဲ့တော့တခါတလေကြာရင်တော့ဆပိန်စီပြီးတခါလက်ပြကူပြီးတခါလေရင်စီပြီးတခါအမျိုးမျိုးအဖုံဖုံသွားရလဲဖြစ်နေပါတယ်ဒို့ပေမဲ့လည်းအရေးကြီးဆုံးအချက်ကရွေးနေဖို့ပါပဲရွေးနေတဲ့အခါမှာလည်းကိုသွားခြင်းနဲ့ပန်းနိုင်ကိုရှေ့ရှုပြီးရွေးနေဖို့ပဲလိုအပ်ပါတယ်အဲ့လိုမျိုးရှေ့ရှုပြီးရွေးနေရဆိုရင်တော့ကျွန်တော်တို့တခါတလေမှာအချိန်တူတူနဲ့ရောက်နေတယ်လို့တခါတလေမှာတော့အချိန်နည်းနည်းလေးကြာပြီးမှရောက်နေနိုင်မှုဖြစ်နေပါတယ်။တခါတလေမှာအချိန်အကြာကြီးနေမှနေပေါ်များစွာကြာပြီးမှရောက်သွားနိုင်နိုင်မှုလည်းဖြစ်နေပါတယ်။ဒို့ပေမဲ့လည်းဘလို့ပဲရောက်ရောက်ဘလို့အချိန်ကြီးပဲဖြစ်ဖြစ်ပန်းနိုင်တစ်ခုကိုမရောက်ရောက်အောင်တော့ရွှေ့နေဖို့ကကျွန်တော်တို့ရဲ့တာဝန်ပါပဲ။အဲဒီလိုမျိုးသွားနေတဲ့အခါမှာကျွန်တော်တို့တွေသွားနေတဲ့လမ်းတစ်လျှောက်မှာမိတ်ဆွေအဟောင်းတွေမိတ်ဆွေအစ်တတွေတငယ်ချင်းအစ်တတွေအများကြီးနဲ့ကျွန်တော်တို့တွေ့ဆုံကြုံတွေ့နိုင်ပါတယ်။တွေ့တဲ့အခါမှာလည်းဒီတဦးတယောက်ချင်းစီကိုမေတ္တာစေတနာတွေထားပြီးတော့ဆက်ဆံမယ်ကိုယ့်ရဲ့သွေးသားရင်းချလို့စိတ်ထဲမှာသတ်မှတ်ပြီးတော့ကိုချင်းစာတရားတွေနဲ့ပေါင်းသင်းဆက်ဆံပြီးတော့သွားမယ်ဆိုရင်ကိုသွားခြင်းနဲ့ပန်းနိုင်တစ်ခုကိုလူသားဆန်စွာနဲ့ရောက်ရှိမှာပဲဖြစ်ပါတယ်အဲ့တော့အတူချုံပြီးပြောရမယ်ဆိုရင်ကျွန်တော်တို့အားလုံးမှာရီမန်းချက်ပန်းနိုင်ဆိုတာရှိသင့်ပါတယ်အဲ့ဒီရီမန်းချက်ပန်းနိုင်ကိုမဆုံးမနစ်နဲ့စွဲနဲ့ရှေ့ရှုပြီးတော့သွားဖို့ပါလေလိုအပ်ပါတယ်အဲ့လိုမျိုးသွားရင်မုတ်ချမတွေ့အဲ့ဒီပန်းနိုင်ကိုစုပ်ကိုင်နေမှာပဲခြေချနေမှာပဲဖြစ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
HIV/AIDS ယောဂကိုလွန်ခဲ့တဲ့နှစ်ပေါင်း35နှစ်ကယောဂသစ်တစ်ခုအနေနဲ့သတ်မှတ်ခဲ့ခြင်းကစလို့ဒီနေ့အထိဆိုရင်အပြောင်းလဲတွေအများကြီးရှိခဲ့ပါတယ်။အရင်တုန်းကဆိုရင် HIV/AIDS လက္ခဏာဟာသေမိတ်ကြခံရတာမျိုးပါ။ HIV တွေ့ရတဲ့သူဟာတစ်နှစ်မပြည့်ခင်မှာပဲ AIDS ယောဂအဆင့်ကိုရောက်ခဲ့ကြပါတယ်။ဒီကနေ့ခေတ်မှာတော့ HIV/AIDS ရှိနေသူပေါင်း38သန်းဟာစေဝါကုသမှုခံယူပြီးတာမန်လူတွေနဲ့မခြားနေထိုင်ရှင်သန်နိုင်ကြပါတယ်။သမရရဲ့ AIDS ယောဂကယ်ဆယ်ရေးအစီအစဉ် PEPFAR ကတဆင့် American ပြည်ထောင်စုဟာ AIDS ယောဂနဲ့ပတ်သက်လာရင်ကမ္ဘာတစ်လွှားမှာရှေ့ဆုံးကနေပါဝင်ဆောင်ရွက်လာခဲ့တာပါ HIV/AIDS ယောဂတစ်မျိုးတည်းကိုအမြင့်ဖြတ်ချေမှုန်းဖို့ဆောင်ရွက်နေကြတဲ့နိုင်ငံတွေရဲ့သမိုင်းမှာတော့ PEPFAR အစီအစဉ်နဲ့ American ကအကျယ်ပြန့်ဆုံးတာဝန်ယူတာဝန်ခံဆောင်ရွက်ပေးနေတဲ့အကြောင်း American ဆိုင်ရာကမ္ဘာ AIDS ပူးပေါင်းဆောင်ရွက်ရေးအထူးသတ်မှတ်ကြီး Divara L. Bugs ကပြောပါတယ်ဒီကုသယောဂအဓိကဖြစ်ပွားနေတဲ့အာဖရိကတိုက်နိုင်ငံတွေမှာယောဂါကိုထိမ့်ချုပ်လာနိုင်ပြီးဒါဟာပက်ဖာအစီအစဉ်နဲ့ယင်းနီမြုပ်နှံမှုတွေရဲ့မှတ်သားပွဲရာအကျိုးရလဒ်တွေဖြစ်တဲ့အကြောင်းမကြာသေးခင်ကရရှိထားတဲ့အချက်လက်တွေကပြသနေပါတယ်လို့သူကပြောပါတယ်။တကယ်ကတော့ AIDS ကင်းစင်တဲ့မျိုးဆက်သစ်တစ်ခုဖြစ်ရရှိဖို့လက်ရကန်အကွာမှာရောက်နေပါပြီ။ သုတေသနာနဲ့အချက်အလက်တွေအရကျွန်တော်တို့ဟာပူပေါင်းဆောင်ရွက်မှုတွေကြောင့်လူတန်းပေါင်းများစွာကိုအသက်ချမ်းသာရာရရှိခဲ့သလို HIV/AIDS ရဲ့အရှိန်အဟုန်ကိုလည်းတားဆီးနိုင်ခဲ့ပါတယ်လို့ USAID ရဲ့အုပ်ချုပ်ရေးမှူး Gail Smith ကလည်းပြောပါတယ်အခုဆိုရင်ပက်ဖာကနေပြီးတော့ကဘာတလွားကလူပေါင်း 17.5 သန်းအသက်ရှင်နိုင်ရေးအတွက်ဆေးဝါးကုသမှုအထောက်အကူပေးနေပါတယ်လို့သူကပြောပါတယ်။မကြသေးခင်ကထုတ်ပြန်ခဲ့တဲ့ UNAIDS အစီရင်ခံစာအရ2010နဲ့2015ခုနှစ်အတွင်း HIV ဝေဒနာခံစားနေရတဲ့ကလေးအရေးအတွက်ဟာကဘာတဝှမ်း 51 ရာခိုင်နှုန်းရော့ကျသွားခဲ့ပါတယ်။တပြိုင်နက်တည်းမှာပဲနှစ်စဉ် AIDS နဲ့ဆက်ဆက်သေဆုံးမှုတွေကနှစ်သန်းကနေ 1.11 သန်းအထိကျဆင်းခဲ့တာဟာသတင်းကောင်းတစ်ခုဖြစ်ပါတယ်။သတင်းဆိုအနေနဲ့ကတော့အာဖရိကတိုက်အောက်ပိုင်းမှာအမျိုးသမီးငယ်တွေကြားကူးစက်ရောဂါပိုးပြန့်နှံ့နေတာပဲဖြစ်ပါတယ်။မကြသေးခင်ကထုတ်ပြန်တဲ့ UNAIDS အစီရင်ခံစာအရမနစ်တုံးကကမ္ဘာတစ်လွှားမှာအသက်15နှစ်ကနေ24နှစ်ကြားအမျိုးသမီးတွေဟာ9ယောက်မှ1ယောက်နှုန်းရာဂိုင်နှုန်းအဖြစ်19ရာဂိုင်နှုန်းနီးပါးဟာရောဂါပိုးကူးစက်ခံနေရပါတယ်။အာဖရိကတိုက်အောက်ပိုင်းနိုင်ငံတွေမှာHIV ကူးစက်ခံရတဲ့ဆယ်ကျော်သက်တွေနဲ့ဆယ်ကျော်သက်မိန်းကလေးနဲ့အမျိုးသမီးငယ်တွေဟာ85ရာခိုင်နှုန်းနီးပါးရှိတယ်လို့ယူဆရပါတယ်။ဒါဟာအာဖရိကတိုက်အောက်ပိုင်းနိုင်ငံတွေက15နှစ်နဲ့24နှစ်ကြားလူဦးရေဖြစ်နေတဲ့အတွက်ကြောင့်လာမယ့်သက္ကရ2020ပြည့်နှစ်ကြာရင်နှစ်ဆတိုးလာမယ့်အရေးကိုစိုးရိမ်နေကြရပါတယ်။အမျိုးသမီးငယ်တွေအတွက်သတိပေးနှိုးဆော်ထားတဲ့အကြောင်းများစွာထဲမှာ HIV ကူးစက်မှုနှုန်းမြင့်တက်လာတဲ့အကြောင်းရင်းသစ်အပြင်ကြားမှကွဲပြားမှုအခြေခံတဲ့အကြမ်းဖက်မှုစီးပွားရေးအခွင့်အလမ်းတွေကနေဖယ်ထုတ်ခံရမှုကြားမှရေးဆောင်ရှောက်မှုမလုံလောက်တာအပြင်အလဲတန်းအဆင့်ပညာရေးကိုတောင်းမှသင်ကြားခွင့်မရရှိတာတွေလည်းပါဝင်ပါတယ်။ဒါကြောင့် PEPFAR အစီအစဉ်ကနေပြီးတော့2019ခုနှစ်ကုန်မှာ HIV ကူးစက်မှုအမြင့်ဆုံးဖြစ်နေတဲ့အာဖရိကအောက်ပိုင်း10နိုင်ငံမှာနေထိုင်ကြတဲ့ဆယ်ကျော်သက်မိန်းကလေးတွေနဲ့အမျိုးသမီးငယ်တွေကြား HIV ကူးစက်မှုအသစ်တွေ40ရာခိုင်နှုန်းအထိရှော့ချနိုင်ရေးအမေရိကန်ပြည်ထောင်စုကမိတ်ဆွေနိုင်ငံတွေနဲ့အတူပူးပေါင်းပြီးဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒါဟာဆိုရင်ကမ္ဘာလုံးဆိုင်ရာဆယ်ကျော်သက်မိန်းကလေးတွေအတွက်စွမ်းရည်မြင့်တင်ရေးအမေရိကန်ရဲ့ကမ္ဘာလုံးဆိုင်ရာမဟာဗျူဟာကနေအသားပေးဆောင်ရွက်နေတဲ့ HIV ကူးစက်မှုအသစ်ကာကွယ်ရေးအဓိကထားပြီးအမေရိကန်အစိုးရကပထမဆုံးအစီအစဉ်ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့မိတ်ဆွေနိုင်ငံတွေနဲ့အတူကျွန်တော်တို့ဟာအမေရိကန်ရဲ့ဥဆောင်မှုစာနာရိုင်းပစ်မှုနဲ့ဆုံးဖြတ်ချက်ခိုင်မာမှုတွေကိုဆက်ပြီးတော့ထိန်းထားနိုင်ပါတယ်။ကျွန်တော်တို့အားလုံးတက္ကရ2030ခုနှစ်မှာတကဘာလုံး AIDS ကင်းစင်အောင်အတူတကွပူးပေါင်းဆောင်ရွက်ကြမှာပါလို့ USAIDS အုပ်ချုပ်ရေးမှူး Smith ကပြောခဲ့ပါတယ်ရှင
်။ American စုရဲ့သဘောတော်အမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါရရှင်။ VOA မြန်မာပိုင်းကြာတာပတင်းနေမနဲ့ Radio အစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့ရဲ့ညနေခင်း Radio အစီအစဉ်ကိုတော့ညနေ6နာရီခွဲနဲ့9နာရီထိ line 2m/s/s/25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ညနေခင်း Radio အစီအစဉ်ပြည့်ခြင်းမှာတော့ VOA TV သတင်းလောအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိ Asia Set 7 Jodu ကနေဓာတ်ရိုက်ထုတ်လွှင့်ပေးသလို VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးပါရရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်တင်ညာပေးပါမယ်ရှင
်။ American နိုင်ငံသားဝန်ကြီး John Kerry က Israel နဲ့ Palestine တို့ကြားရေရှည်ခံမဲ့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့အတွက်လိုအပ်တဲ့ကျေပြန့်တဲ့စည်းကမ်းချက်တွေကိုချပြခဲ့တယ်လို့နိုင်ငံတရှိအဖြစ်ရှာမှုကနေပြည်ပကအခြေအနေရောက်သွားမယ်ဆိုရင်အနေနဲ့တိတ်ကြီးချောင်းကိုသတိပေးလိုက်ပါတယ်။ American နိုင်ငံသားဌာနမှပြောကြားတဲ့ဝန်ကြီး Kerry ရဲ့တနအိကြာမင်ကွန်းနဲ့မှပြီးခဲ့တဲ့သတင်းပတ်တုန်းကလုံခြုံရေးကောင်စီက Israel တွေရဲ့တောရောက်ခြေချမှုကိုပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်အတွက်မဲမပေးဘဲကြားနေဖို့အတွက် American ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးလဲခုခံပြောဆိုခဲ့တာပါ။ရုရှားဟာမကြခင်ကကျင်းပခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆက်ဖက်နှောက်ယှက်မှုတွေလုပ်ခဲ့တယ်လို့လူသိများထင်ရှားတဲ့ American Republican Party အထက်လွှတ်တော်မှ Lindsey Graham ကပြောလိုက်ပါတယ်။ဒါအပြင်ပြင်းထန်တဲ့တန်ခတ်အရေးယူမှုခံရနိုင်တယ်လို့လည်းပြောပါတယ်။ Donald Trump အာဏာရစေခဲ့တဲ့ November 6ရက်ရွေးကောက်ပွဲမှာရုရှားပါဝင်မှုနဲ့ပတ်သက်ပြီးတော့ Congress လွှတ်တော်က2018ခုနှစ်အတွင်းစုံစမ်းစစ်ဆေးမှဖြစ်ကြောင်းလည်းပြောပါတယ်။မြောက်ကိုရီးယားမှာနျူကလ িয়ার ဆက်ယုံတွေရှိနေနိုင်တယ်လို့အရင်ကတန်တရားဖြစ်ခဲ့တဲ့ရွာကလေးမှာပဲပယ်ရင်းတပ်ဒုံးကြီးပြစ်လွန်နိုင်တဲ့စခန်းနောက်တစ်ခုရှိနိုင်တာကိုကောင်းငင်ဂျိုရုဓာတ်ပုံတွေမှာတွေ့ရှိရပါတယ်။ပထမနိုင်ငံရေးသုတေသနနဲ့ထောင်လိုင်းသုံးသပ်ချက်တွေလုပ်တဲ့ကောင်းငင်ဂျိုရုဓာတ်ပုံလေ့လာရေးဆိုင်ရာ Strategic Sentinel Company ရဲ့စမ်းစစ်ချက်တွေအရ မြောက်ကိုရီးယားနိုင်ငံပျုံခန်းခေမြောက်ဖက်ဂွမ်ချန်ရီတောင်တန်းထဲမှာပက်ထင်းတက်ဒုံးကြီးပစ္စံတစ်ခုကိုတွေ့ကြရတာဖြစ်ပါတယ်။ထိုင်ဝမ်ကထိုင်ဝမ်ရဲ့ရေပြင်ပိုင်နဲ့နယ်နိမိတ်ထဲမှာတရုတ်ရဲ့ကျူးကျော်ဝင်ရောက်မှုကနေပါပြီးခဲ့တဲ့မေလာထဲမှာဆိုင်အင်ဝမ်တမရဖြစ်လာပြီးခဲ့ရဆိုရင်၄ချိန်ရှိသွားပြီးပါပြီဖြစ်ပါတယ်။
တရင်အချင်းချုပ်ကိုဒေါက်ကင်မြတ်သက်ကြီးညာပေးခဲ့တာပါရှင်ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကနန်းထွေးကြီးဖြစ်ပြီးအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ကျမရှားဖုံပါကြာတာပြည်နေ့မနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.